Welcome to the Voice of America in Burmese.
တော်ရရှိများတရားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေခင်ဗျာ။ VOA American တိုင်းရဲ့2023ခုနှစ်အောက်တိုဘာ8ရက်နေ့မနက်ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.50MHz နဲ့ VOA ရဲ့ website, Facebook နဲ့ YouTube စာမျက်နှာတွေကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကငြိမ်းချမ်းရေးပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတက်ဆက်သွားမှာပါခင်ဗျာ။
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုငင်းချမ်းအေးနဲ့ပဲအတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်အစ္စရေးကိုပါလက်စတိုင်းဟားမတ်အဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အပြန်အလှန်တိုက်ပွဲတွေပြင်းထန်နေပါတယ်နှစ်ဖက်သေဆုံးသူတွေရာဂဏန်းရှိပြီးထိခိုက်သူတွေလည်းထောင်ထဲချီရှိနေပါတယ်အစ္စရေးကိုအခုလိုဟားမတ်အဖွဲ့တွေဝင်ရောက်တိုက်ခိုက်တာကိုတော့အမေရိကန်အစိုးရအပွင့်ဝင်နိုင်ငံတကာအစိုးရတွေကပြစ်တင်ရှုံချလိုက်ပါတယ်ထိုင်းနိုင်ငံကတော့မြန်မာနိုင်ငံကကျန်းမာရေးအစီအစဉ်အတွက်ဒေါ်လာ1,000,000ကိုကုလသမဂ္ဂ UNICEF ကိုလှူဒါန်းခဲ့ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါဗျာနိုင်ငံတကာမှာစစ်ပွဲတွေဖြစ်နေသလိုပဲပြည်တွင်းမှာလည်းတိုက်ပွဲတွေဖြစ်နေပါတယ်ဗျတောင်ပိုင်းတနင်္သာရီတိုင်းဘက်ကစစ်ရေးအခြေအနေတခုမှာတော့
စပိုင်းကပဲအဲ့မှာတနင်္သာရီတက်ကဒီညမင်ခွေးကြီးရောအုပ်စုမှာဒီဘော်ဒီကန်တာကိုသွားတိုက်တာဆော့စစ်ကောင်စီဘက်ကရာခံပို၃ယောက်ပါဝင်၂ယောက်တွေ့ပြီးတော့တွလျော်လောက်ထိခိုက်ဒဏ်ရာရတာရှိတယ်လို့သူကလို့သိရတာပေါ့
နောက်ပိုင်းသတင်းပေးပို့ချက်မှာပြည့်စုံနားဆင်ရပါမယ်ဒါပြင်မြန်မာပြည်ကလူခွင့်ရင်အခြေအနေတွေတင်ဆက်ပေးနေတဲ့ဒုအတန်းအစီအစဉ်မှာတော့စစ်ကောင်စီလက်ထက်သေးသလားရှင်သလားမသိအစပြောင်းနေသူတွေရဲ့အကြောင်းသတင်းဆောင်မှာတခါဒီမိုကရေစီလူခွင့်ရင်နဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာနိုင်ငံရေးမှာမျိုးသမီးတွေပါဝင်နိုင်မှုအကြောင်းNUG မြို့သမီးဝင်းကြီးတူနဲ့ဆွေးနွေးထားချက်ကိုလည်းနားဆင်ရမှာပါ။ဒါ့အပြင်အာရှနိုင်ငံရေးပြည်တွင်းလေယာဉ်စီးပွားသတင်းတွေနဲ့ဥရရာသီနဲ့အနာဂတ်အစီအစဉ်တွေကိုလည်းပြည့်ပြည့်စုံစုံတင်ဆက်သွားဖို့ရှိပါတယ်ခင်ဗျ။အခုအရင်ဆုံးတော့ဒီကနေ့မနေ့ထိတ်တဲရောက်သတင်းတွေကိုကိုစော်မိုးကျော်နဲ့အတူကျွန်တော်ညီငယ်ရပြပြပေးပါမှာ
။ပြီးခဲ့တဲ့စနေနေ့မနေ့ကပါလက်စတိုင်းဟားမတ်စစ်သွေးကြောအဖွဲ့ဟာအစ္စရေးကိုထောင်ထဲချီတဲ့ rocket ဒုံးကျည်တွေနဲ့ရုတ်တရက်စတင်ပစ်ခတ်ခဲ့ပြီးနောက်အစ္စရေးကလည်းလေကြောင်းကနေလက်တုံ့ပြန်တိုက်ခိုက်ခဲ့ကာနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေပါတယ်။ဟားမတ်စ်တပ်ဖွဲ့တွေဟာမြေပြင်ကနေလည်းအစ္စရေးနယ်တပ်ကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတာညာဦးကတော့အရေးပေါ်အစီအဝေးခေါ်ယူခဲ့ပြီးစစ်ဖြစ်နေပြီလို့ကြေညာခဲ့ကာအရေးပေါ်အရန်တပ်ဖွဲ့တွေကိုပါစုစည်းနေပါတယ်။ဂျူးဘာသာဝင်တွေရဲ့ဘာသာရေးဆိုင်ရာအားလိုက်ရဲ့ကာလမှာဟားမတ်အဖွဲ့ကအခုလိုတိုက်ခိုက်ခဲ့တာဖြစ်ပြီးဒီတိုက်ခိုက်မှုကြောင့်အစ္စရေးဘက်ကအနည်းဆုံး300ကျော်လောက်သေဆုံးပြီးတထောင်လောက်ဒဏ်ရာရရှိခဲ့တယ်လို့အစ္စရေးတာဝန်ရှိသူတွေကပြောဆိုထားပါတယ်။အစ္စရေးဘက်ကလည်းဒုံးကျည်တွေလာရဂါဇာကမ်းမြောင်ဒေသကိုတိုက်လေရင်နေနဲ့ပြန်လည်ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးပါလက်စတိုင်းဘက်ကလည်းလူ230ကျော်လောက်သေဆုံးပြီး1,600ကျော်လောက်ဒဏ်ရာရရှိခဲ့တယ်လို့ပါလက်စတိုင်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ပါလက်စတိုင်းဟားမတ်အဖွဲ့တွေကဒုံးကျည်တွေနဲ့ပစ်ခတ်ရုံနဲ့မကဘဲအစ္စရေးရဲ့နေရာ20လောက်ကိုလည်းယာနဲ့ချီတဲ့တိုက်ခိုက်ရေးသမားတွေဝင်ရောက်တိုက်ခိုက်ခဲ့ပြီးအစ္စရေးနိုင်ငံသားတချို့ကိုလည်းဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်ဟားမတ်အဖွဲ့တွေဟာစနေနေ့ညအထိဒုံးလက်တပ်တွေနဲ့ဆက်လက်ပစ်ခတ်နေဆဲဖြစ်ပါတယ်အခုလိုဟားမတ်အဖွဲ့ရဲ့တိုက်ခိုက်မှုကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာခေါင်းဆောင်တွေကရှုံချခဲ့ပါတယ်ဒါပေမဲ့အီရန်အစိုးရကတော့ဟားမတ်တွေရဲ့တိုက်ခိုက်မှုကိုချီးကျူးထောက်ခံခဲ့တယ်လို့ယာနဲ့ချီတဲ့သူတွေကလည်းတဟီရန်မြို့ပေါ်လမ်းပေါ်တက်ပြီးထောက်ခံကြောင်းဆန္ဒပြခဲ့ကြပါတယ
်ပါလက်စတိုင်းစစ်သွေးကြအဖွဲ့ဟားမတ်ကလက်တပ်တိုက်ခိုက်မှုစတင်ခဲ့ပြီးနောက်အစ္စရေးပေါ်ကြောက်တောင်ကြောက်သားတဲ့ဘွယ်ထောက်ခံမှုခံငယ်မမမရင်မရင်ပေးသွားမယ်လို့သမရဂျိုးဘိုင်ဒန်ကစနေနေ့မှာပြောလိုက်ပါတယ်
The United States stands with Israel. We will not ever fail to have your back.
American ပြည်ထောင်စုကအစ္စရေးနဲ့အတူယက်တည်နေပါတယ်။အစ္စရေးကိုကြောတောက်နောက်ခံပေးဖို့ကျွန်တော်တို့ဘယ်တော့မှပြက်ကွက်သွားမှာမဟုတ်ဘူးလို့သမရဂျိုးဘိုင်ဒန်ကပြောသွားတာပါ။ဒီအခြေအနေကိုအခွင့်ကောင်းယူပြီးအစ္စရေးပေါ်ရန်လိုတဲ့တခြားသူတွေကိုလည်းသမရဘိုင်ဒန်ကသတိပေးလိုက်ပြီးဒီလိုအကြမ်းဖက်တိုက်ခိုက်မှုတွေကိုရင်ဆိုင်ရမှာ American ကအစ္စရေးပြည်သူတွေနဲ့အတူယက်တည်နေကြောင်းပြောပါတယ်။အစ္စရေးမှာသူကိုယ်သူခုခံကာကွယ်ပိုင်ခွင့်အပြည့်ရှိပြီးဟားမတ်ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေအကြောင်းပြစရာဘာမှမရှိကြောင်းလဲသမ္မတဘိုင်ဒန်ကပြောပါတယ်ဒီတိုက်ခိုက်မှုကိုဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဖွန်ဒလိုင်ယန်ကလည်းဆက်စုပ်ဖွဲ့အကောင်းဆုံးပုံစံနဲ့ကျူးလွန်တဲ့အကြမ်းဖက်မှုလို့စနေနေ့အစောပိုင်းမှာရှုံချခဲ့ပြီးဗြိတိန်ဝန်ကြီးချုပ်ပြင်သစ်သမ္မတဂျာမန်အဓိပတိနယ်သာလန်ဝန်ကြီးချုပ်အစရှိတဲ့ဥရောပခေါင်းဆောင်တွေကလည်းအစ္စရေးနဲ့အတူယက်တီကြောင်းနဲ့အစ္စရေးမှာခုခံကာကွယ်ပိုင်ခွင့်ရှိတယ်လို့ကြေညာခဲ့ကြပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့ဟားမတ်တိုက်ခိုက်မှုကိုရှုံချခဲ့ပြီးပဋိပက္ခပုံမိုကျပြန့်လာမှာကိုရှောင်ရှားနိုင်မှုတန်တမာရေးရာကြိုးပမ်းကြဖို့နဲ့ နိုင်ငံတကာဥပဒေနဲ့အညီရက်သားတွေကိုအကာအကွယ်ပေးဖို့တောင်းဆိုခဲ့ပါတယ်။အခုတိုက်ခိုက်မှုနဲ့ပတ်သက်ပြီးဒီနေ့တနင်္ဂနွေနေ့မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။တူရကီကတော့အစ္စရေးနဲ့ပါလက်စတိုင်းကြားဆွေးနွေးနိုင်ရေးဒေသတွင်းကနိုင်ငံတွေနဲ့စတင်လေးကစကားပြောဆိုခဲ့ကြောင်းတူရကီနိုင်ငံသားရေးဝန်ကြီးဌာနရဲ့သတင်းရင်းမြစ်တစ်ခုကိုကိုကာဘီရိုက်တာသတင်းမှဖော်ပြပါတယ်။တူရကီနိုင်ငံသားရေးဝန်ကြီးကဆော်ဒီအာရေဗျ၊ကတ်တာ၊အီရန်၊ပါလက်စတိုင်း၊အီဂျစ်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့ဆွေးနွေးခဲ့ကြောင်းပြောပေမဲ့သေစိတ်အချက်လက်တွေကိုတော့မသိရသေးပါဘူးခင်ဗျာ။
စီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့ခတ်လူမျိုးစုတပုံစခန်းတွေကိုတူတကီတပ်ဖွဲ့တွေကညဘက်ဝင်ရောက်ထိုက်ခိုက်ခဲ့တဲ့အတွက်ခတ်လူမျိုးစုလက်နက်ကိုင်58ဦးသေဆုံးခဲ့တယ်လို့တူတကီကာကွယ်ရေးဝန်ကြီးဌာနကစနေနေ့တုန်းကထုတ်ပြန်ပါတယ်။လွန်ခဲ့တဲ့ရက်သက်တနင်္ဂနွေနေ့တုန်းကတူတကီမြို့တော်အန်ကာရာမှာရှိတဲ့ရဲအယားရှိ2ဦးထိခိုက်ဒဏ်ရာရရှိခဲ့တဲ့ဘုံခွဲတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ခတ်လူမျိုးစုလက်နက်ကိုင်အဖွဲ့ဖြစ်တဲ့ PKK ကဝန်ခံခဲ့ပြီးနောက်တူတကီတပ်ဖွဲ့တွေဟာဒီရက်တတပတ်တစ်ခုလုံးမှာထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။စီးရီးယားနဲ့အီရန်မြောက်ပိုင်းတွေမှာအခြေစိုက်တဲ့ PKK နဲ့ YPD ခတ်လူမျိုးစုလက်နက်ကိုင်အဖွဲ့တွေဟာတူရကီရဲ့တရားဝင်ပြစ်မှတ်ဖြစ်တယ်လို့တူရကီအစိုးရကကြေညာပြီးလေကြောင်းကနေပါဘုံကျဲတိုက်ခိုက်နေပါတယ်။စီးရီးယားမြောက်ပိုင်းမှာရှိတဲ့ YPD ကလူမျိုးစုလက်နက်ကိုင်အဖွဲ့ဟာအမေရိကန်ထောက်ခံအားပေးထားတဲ့စီးရီးယားတော်လှန်ရေးတပ်ပေါင်းစုဖြစ်တဲ့ Syrian Democratic Force ရဲ့အဖွဲ့ဝင်ဖြစ်ပါတယ်။မြို့တော်အန်ကာရာဘုံကျဲတိုက်ခိုက်ရာမှာတိုက်ခိုက်သူတွေဟာဘုံထောင်တိုက်ခိုက်သူတွေဟာစီးရီးယားနယ်တွေကလာတာလို့တူရကီကစွပ်စဲတာကိုတော့ဒီအဖွဲ့တွေကညှင်းဆွပါတယ်။တူရကီသမ္မတအာဒိုဝမ်ကတော့အခုလိုညဘက်တိုက်ခိုက်မှုတွေထပ်လုံးမယ်လို့သတိပေးထားပါတယ်
။ရုရှားရဲ့ပေတိန်ဒုံးကျည်စနစ်သစ်တစ်မျိုးဖြစ်တဲ့မြောက်ကနေပြစ်လွှတ်နိုင်တဲ့တိုက်ချင်းဖြစ်ပေတိန်ဒုံးကျည်သစ်ဟာတိုက်ခိုက်ရေးအတွက်အဆင်သင့်ဖြစ်လို့နေပါဖြစ်နေပြီလို့ကာကွယ်ရေးဝန်ကြီးကစနေနေ့ကကြေညာပါတယ်။ရုရှားရဲ့အစစ်မြေလက်နက်တွေတွေကတစ်ခုဖြစ်တဲ့ဆာမက်လို့အမည်ပေးထားတဲ့အဲ့ဒီဒုံးကျည်သစ်ထုတ်လုံနေမှုကိုတွားရောက်စစ်ဆေးပြီးနောက်မှာရုရှားကာကွယ်ရေးဝန်ကြီးကအခုလိုပြောတာပါ။ရုရှားရဲ့မဟာဗျူဟာမြောက်ရေးပါတဲ့မြေပြင်အခြေစိုက်နျူကလ িয়ার တပ်ဖွဲ့တွေရဲ့အခြေခံဖြစ်လာမဲ့ဒီစနစ်သုံးဒုံးကျည်တပ်ဖွဲ့တွေဟာနိုင်ငံရဲ့ကာကွယ်ရေးစွမ်းရည်ကိုအာမခံနိုင်မှုဦးစားပေးတယ်လို့ဆိုပါတယ်။ရုရှားကာကွယ်ဝန်ကြီးရဲ့အခုလိုပြောကြားချက်ဟာယူကရိန်းစစ်ပွဲမှာအနောက်အစုနဲ့ထိတ်တဲရင်ဆိုင်နေရချိန်ရုရှားဘက်ကနျူကလ িয়ার လက်နက်ဆက်ဆက်စကလုံးတွေကိုပုံမသုံးဆွဲမှုပြင်းထန်လာနေတာကိုလည်းထင်ရှားနေပါတယ်။ NATO စစ်ဘက်မဟာမိတ်တွေကခုတ်အမည် Saturn လို့အမည်ပေးထားတဲ့ဒီ Summit ဒုံးကျည်တွေဟာအချိန်တိုအတွင်းပြစ်ခတ်နိုင်လို့သူ့ရဲ့ပြန်တမ်းမှုကိုခြေရန်ခံနိုင်ဖို့ခက်ပါတယ်။ဒီပြန်ကျမှာပဲရုရှားနဲ့ယူကရိန်းကြားစနေနေ့ကအပြန်လည်တိုက်ပွဲတွေဆက်ဖြစ်နေကြပါတယ်။ Crimea ကျွန်းဆက်ကိုတိုက်ခိုက်ဖို့ကြိုးစားတဲ့ယူကရိန်းရဲ့ S-200 လေယာဉ်ပစ်ဒုံးကျည်ကိုရုရှားဘက်ကပြစ်ချနိုင်ခဲ့တယ်လို့ကြေညာပေမဲ့တိကျတော့အတည်မပြုနိုင်ပါဘူး။တခါယူကရိန်းနိုင်ငံအနောက်တောင်ပိုင်းအိုဒက်ဆာဒေသမှာတော့ညဘက်ပိုင်းတိုက်ခိုက်တဲ့ရုရှားဒုံးကျည်ကြောင့်လူ၄ဦးဒဏ်ရာရရှိခဲ့ကြောင်းယူကရိန်းဒေသဆိုင်ရာတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
အင်တာနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 8133ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ထိုင်းမြန်မာနယ်စပ်တခြားအများပြည်သူဆိုင်ရာကျန်းမာရေးစောင့်ရှောက်မှုအစီအစဉ်အတွက်အလှူငွေအမေရိကန်ဒေါ်လာ3,000,000နဲ့ညီမျှတဲ့ထိုင်းဘတ်ငွေ 3.6 တန်းကိုထိုင်းအစိုးရကကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကိုပြီးခဲ့တဲ့တောက်ကြနေတော့ကပေးရလူတန်းခဲ့ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ UNICEF ရဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေမှာအသုံးပြုဖို့ပေးရလိုက်တာဖြစ်ပြီးထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ပရမ်ပရီဘဟိဒနုကရာကထိုင်းနိုင်ငံဆိုင်ရာ UNICEF ကိုယ်စားလှယ်ခရမ်ဆင်ခင်ကိုပေးအပ်ခဲ့တာဖြစ်ပါတယ်။ဒီပေးအပ်ပွဲအခမ်းအနားကိုဘန်ကောက်မြို့တော်မှာပြုလုပ်ခဲ့ပြီးထိုင်းအစိုးရနဲ့ကုလသမဂ္ဂ UNICEF တာဝန်ရှိသူတွေတက်ရောက်ခဲ့ပါတယ်။အလှူငွေတွေကိုထိုင်းနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံဘက်ကကရင်နဲ့ကရင်နီဒေသတွေမှာရှိတဲ့ကလေးတွေအတွေ့ကာကွယ်ဆေးထိုးတာရေနဲ့တကွေတန်ရှင်ရေးအစီအစဉ်အဟာရအစီအစဉ်တွေမှာအသုံးပြုမှာဖြစ်တယ်လို့ UNICEF ကိုယ်စားလှယ်ကပြောပါတယ်။အခုလိုထိုင်းအစိုးရကလူဒန်းတာဟာကုလသမဂ္ဂရဲ့အစီအစဉ်ကိုထောက်ခံအားပေးရရောက်တယ်လို့မြန်မာနိုင်ငံကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအတွက်ထိုင်းအစိုးရရဲ့ကူညီထောက်ပံ့လိုမှုကိုပြသရလဲရောက်တယ်လို့ UNICEF ကိုယ်စားလှယ်ခရမ်ဆန်ကပြောဆိုခဲ့ပါတယ်
။တရုတ်အစိုးရပိုင်း Bank of China ဗန်ဥက္ကဋ္ဌဟောင်းလူလီယန်ကိုလက်ပေးလက်ယူမှုနဲ့ဥပဒေပြင်ပလုပ်ခဲ့တယ်လို့ဆွဆွဲပြီးကွန်မြူနစ်ပါတီကနေထုတ်ပယ်လိုက်ကြောင်း ပါတီရဲ့အခရီးလိုက်စားမှုတိုက်ဖျက်ရေးစောင့်ကြည့်အဖွဲ့ကစနေနေ့မှာကြေညာပါတယ်လူလီယန်ဟာတရားမဝင်နီးလမ်းတွေတုံးပြီးချင်းငွေတွေထုတ်ချေးကငွေကြေးပိုင်းရထိခိုက်မှုတွေဖြစ်စေခဲ့တယ်လို့စွပ်စွဲခံထားကြောင်းတရုတ်ရဲ့ထိပ်တန်းအခရီးတိုက်ဖျက်ရေးအဖွဲ့ဖြစ်တဲ့စီကမ်းမိုင်းဆိုင်ရာစစ်ဆေးရေးဘုတ်ကော်မရှင် CCDI ကသူ့ရဲ့တရားဝင်အင်တာနက်ဝက်ဘ်ဆိုက်စာမျက်နှာမှာကြေညာချက်ထုတ်ပြန်လာပါဒါအပြင်လူလီယန်ကိုတရုတ်ပြည်တွင်းမှာတားမြစ်ထားတဲ့စာအုပ်တွေကိုတင်သွင်းမှုလက်ငွေလက်ခံမှုပုဂ္ဂလိကပိုင်ကလပ်တွေနဲ့နှင်းလျှောစီအပန်းဖြေစခန်းတွေမှာအပျော်ပါဖျော်ဖြေရေးလက်ခံမှုနဲ့စွပ်စွဲထားကြောင်းကော်မရှင်ကပြောပါတယ်ဒီစွပ်စွဲချက်တွေနဲ့ပတ်သက်ပြီးလူလီယန်ကိုမှတ်ချက်ပေးဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရသေးပါဘူးတရုတ်ပြည်မှာသမရရှိချင်းပင်2012မှာအာဏာရလာကြတဲ့အချင်းပြတ်ခြားစားမှုတိုက်ဖျက်ရေးကသူ့ရဲ့အထင်ကြီးရမူဝါဒဖြစ်ပါတယ်အချင်းပြတ်မှုတွေကျယ်ပြန့်ဖြစ်နေတာကိုစိတ်ပျက်နေတဲ့တရုတ်လူထုကြားမှာလည်းသမရရှိရဲ့လက်ပေးလက်ယူခြားစားမှုတိုက်ဖျက်ရေးကရေပန်းစားပါတယ်တစ်ဖက်မှာလည်းဒါကရှိအနေနဲ့သူ့ရဲ့ပြိုင်ဘက်တွေနေရာမှာသူ့ပေါ်တစ္ဆာခံသူတွေကိုအစားထိုးနိုင်ပြီးသူ့အာဏာကိုစုစည်းနိုင်မှုအထောက်အကူပြုကြောင်းလေ့လာသူတွေကသုံးသပ်ကြပါတယ်ခင်ဗျာတနုနေမနဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့အတူတင်ပြခဲ့တာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bambis.voanews.com မှာအခုထုတ်လွှင့်နေတဲ့တပြိုင်တည်းမှာပဲဖမ်းယူကြည့်ရှုနားဆင်နိုင်ပါတယ်။ဒါပြင်အဲ့ဒီမှာသတင်းတွေစောင်းမားတွေတွေ့ဆုံမေးမြန်းခံနေတဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးပြန်လည်ဖတ်ရှုကြည့်ရှုနိုင်ပါတယ်ဗျာ။အခုကဆက်လို့သတင်းပေးပို့ချက်သတင်းစောင်းမားဆွေးနွေးခန်းနဲ့အပတ်စဉ်အစီအစဉ်တွေကိုဆက်လိုက်တင်ဆက်သွားပါမယ်။ပထမဆုံးတော့တနင်္လာနေ့တိုင်းဘက်ကစီရေးအခြေအနေကိုကြည့်အောင်ပါ။တနင်္လာနေ့တိုင်းဒေသကြီးတနင်္လာနေ့မြို့နယ်တွေကထုံခါအချင်းစခန်းတွေလုံခြုံရေးယူထားတဲ့ကင်းစခန်းတွေကိုကော်တူလေးအာမီ KTLA ကရဲ့ထီးစမယ်ရွာတန်ရင်တက်ခွဲလေးနဲ့ခေါတောင်းတမန်အထူးစစ်ကြောင်းပူးပေါင်းတပ်ဖွဲ့ကတိုက်ခိုက်ပါတယ်။တနင်္လာနေ့မြို့နယ်တွေမှာဖြစ်နေတဲ့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ဒေသခံ6000လောက်ဟာလည်းစစ်ဘေးလွတ်ရာကိုထွက်ပြေးနေရပါတယ်။ VOA သတင်းတောင်မအေးမှသတင်းပေးပို့ထားပါတယ်ခင်ဗျာ
။တနင်္လာနေ့တိုင်းဒေသကြီးတနင်္လာနေ့မြို့နယ်ထုံခါကျေးရွာအနီးမှာရှိတဲ့ထုံခါရဲဘက်အချင်းစခန်းကိုလုံခြုံရေးတာဝန်ယူထားတဲ့စစ်ကောင်စီရဲ့တပ်ဖွဲ့ဝင်တွေတပ်ဆွဲထားတဲ့နေရာကိုကော်တူးလေအာမီထီးစမယ်ရွာတပ်ရင်းတပ်ခွဲလေးနဲ့ခေါတောင်းတမန်အထူးစစ်ကြောင်းပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ရမှာထိခိုက်ဒေဆုံးမှုတွေရှိတယ်ဆိုပြီးကော်တူးလေအာမီရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံကိုဆိုင်းကြီးက VOA ကိုပြောပါတယ
်ကျွန်တော်ဟိုစနေတိုင်းမျိုးဒီကြီးကဒီကြီးကရောလေဆုံးမိုက်ပေါ့ဆုံးမိုက်ပေါ့မရှိဘူးအဲ့ဒါအဲ့ဆုံးခါတဲ့ကြော်လေးကြီးကသားပါဘူးဟုတ်ကဲ့ဒီတူဒီအားလည်းကျွန်တော်တို့ခေါတောင်းတယ်လားအဖြစ်ဖြစ်ကြောင်းကျွန်တော်တို့ဒီဒုက္ခကိုရေးအဖွဲ့ရေးအင်းလေး9ရက်လေးမမက်ကိုလိုက်မစင်တော့ဆက်ပြီးဖြစ်တဲ့ဆန်းငါရှိသွားတယ်ပြီးတော့ကျွန်တော်တို့ဒီကြည့်ပါပေါ့နောက်ကြည့်ကြည့်ပါပြီးပါသုံးခေါ်တော့ဒီလိုအဲ့ဒီလိုဟိုနေရာယူထားတဲ့ကင်းသေးတွေပေါ့ဒီလိုကင်းသေးတွေအဲတုံးလုံးပေါ့ဒီလေတုံးလုံးကြည့်ဖို့ကြည့်ပါတော့ကြာကြသွားတော့ကျွန်တော်တော့ဦးစီးကြီးခေါ်တော့ဦးစီးရရှိတော့ဦးစီးရရှိချင်အောင်ဒေသတန်ရရတော့ဈေးလက်ရောက်ကြတယ်ငါးယောက်ကအကျန်ရတယ်အကျန်ရတဲ့ကလားယောက်ကတော့ကျွန်တော်ဈေးလာမှုရဲလာစစ်ဆက်လာတယ်မရှိသေးဘူ
းအဲ့ဒီရဲဘက်စခန်းမှာတော့လူတက်မှုမူရစေဝါမှုတွေနဲ့အချင်းကြနေတဲ့အချင်းသားတွေရှိပြီးတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ရဲဘက်စခန်းကအချင်းသားနှစ်ဦးထွက်ပြေးလွတ်မြောက်သွားတယ်လို့လဲကော်တူးလီအာမီကပြောပါရယ်အဲ့ဒီပြစ်ခတ်မှုအပြီးမှာပဲနှစ်ဖက်တိုက်ပွဲတွေဆက်ဖြစ်ခဲ့တယ်လို့ဆိုပါရယ်စစ်ကောင်စီဘက်ကတော့အဲ့ဒီသတင်းနဲ့ပတ်သက်လို့ထုတ်ပြန်တာမရှိသေးတယ်လို့အချင်းဦးစီးကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအဲ့ဒီတနင်္လာနေ့ဒေသဘက်မှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေမကြာခဏဖြစ်နေတယ်လို့လဲဒေသခံတဦးကပြောပါရယ်
ဒီပိုင်းကပဲအဲ့မှာတနင်္လာနေ့တက်ကသူဒီညောင်ပင်ခွေးကြီးရောအုပ်စုမှာဒီဘောဓိကန္တရဘောသူတို့သွားတိုက်ဟိုသူတို့အဖွဲ့လို့မဟုတ်အခြားဖွဲ့ပေါ့သွားတိုက်တာရှိတယ်အဲ့မှာဟိုစစ်ကောင်စီဘက်ကရာခံပိုတယောက်ပါဝင်နှစ်ယောက်ပြေးပြီးတော့ဒီသုံးလျောက်လောက်ထိခိုက်ဒဏ်ရာရတာရှိတယ်လို့သူကျွန်တော်သိရတာပေါ့ခင်ဗျဟုတ်ကဲ့
တနင်္လာနေ့တိုက်ပတ်မှာစစ်ဘေးရှောင်သူကအခုဆိုရင်လူဦးရေ6000လောက်ရှိနေပြီလို့လည်းဒေသခံကပြောပါတယ်
6000လောက်ရှိတယ်မှာအများအများနဲ့ဆက်ရှောင်ပါဝင်ပေါ့ဘာဖြစ်လို့အရင်တော့အဲ့မှာဒီသူတို့ဒီဟို PDS စုမှုနေမြေမဟုတ်ပဲနဲ့သူတို့ဒီပါလဲဟိုစက်ကောင်စီကအများနဲ့ဆက်ကြောင်းထိုးလို့ဟိုရွာမှာလုံးဝနေလို့မရတဲ့ရွာတွေမှာသူထွက်ပြေးဟာတယ်နဲ့အဲ့မှာတော့3000ကျော်ရှိတယ်ပေါ့တချို့အဲ့မှာပေါ့စက်ကောင်စီကလက်နေကြီးထုလို့အဲ့မှာကြခဏကြရောက်လို့အဲ့မှာဒီထွက်ပြေးတိတ်ဆောင်နေရတဲ့ဆက်ရှောင်ပါဝင်အကလုံး6000ကျော်ပေါ့ခင်ဗျဟုတ်ကဲ့
အခုတိုက်ပွဲဖြစ်ပွားခဲ့တဲ့ရဲဘက်စခန်းရှိတဲ့နေရာဟာမြန်မာနိုင်ငံတနင်္လာရီမြို့နယ်အထက်ကော့တောင်ပုတ်ကင်းလမ်းမကြီးဖြစ်တဲ့ပြည်တော်စုလမ်းမပေါ်မှာတည်ရှိပြီးထုံခါရွာကျေးရွာနယ်မြေအတွင်းမှာရှိပါတယ်။အဲ့ဒီစခန်းကတော့ Tongka, Yebe, Cheska, look or eh. Send you shin, Sajo Mumuin, Sam Wimut, and any other preparation.
My aim at ten people get about Kuro, Nangaima, Mutumi Powemu, John Sunny Jem, ten semima, Secondsy letter, sub young little John, then somehow Chiamavia. Manning a master and a thing in a town that set the Kunin now by Pansy, Kayadu de Dega, Midazu in a Kuchin tea, set to a piani to Miapia Shinibare. Attachini, dear Lasura, Midazu de Yam, Tiare, Chinigo, Franti Yam, my head, do that season, Matibiatavaremia.
ကျွန်တော်မဆက်သွယ်ဘူးဆိုလို့ရှိရင်တဲ့ညီမကောင်လေးပရှိတော့လို့တတ်မှတ်လိုက်တဲ့ဆိုပြီးတော့အဲ့လိုကြီးစကားကိုအဆုံးထိပြောချပလိုက်တယ်။တချို့ကြတော့လည်းဟိုမှာတွေ့တယ်ဒီမှာတွေ့တယ်ဒါပေမဲ့လည်းဘယ်သူမှသိသိရှိရှာမသိဘူးပေါ့နော်။အနာသိမ့်ပြီးကလေးကဆေးအနာရှင်လက်ချက်ကြောင့်တေဆုံးရသူ၄တောင်ကျော်ဖန်စီခံရသူ၂တောင်၅တောင်ကျော် ਨੇ ဒါပေမဲ့ဖန်စီခံရသူတွေထဲကဘယ်နှစ်ယောက်လောက်များပျောက်ဆုံးနေရလဲဆိုတာကတော့အတိအကျပြောနိုင်မှုခဲယဉ်ပါတယ်။ဒီလိုဘယ်နေရာတွေကိုရောက်နေမှန်းမသိတဲ့ပျောက်ဆုံးသူတွေကယာရီထောင်တွေချီပြီးရှိနေနိုင်ပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် Podcast
အစီအစဉ်ကိုတော့ဖရန်တီးယားမြန်မာရဲ့သတင်းထုတ်တွေကခြေသားတင်ဆက်ထားပါတယ်။လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။ကိုရီးမိသားစုခုဖျားရှုပ်ကိုရင်းအောင်မှာလို့သူ့နာမည်နဲ့မေတ္တာပို့ပေးပြီးတော့အဲ့လိုမျိုးဖျားရှုပ်ခိုးတာပေါ့နော်။သူ့မိရလည်းအရေရာခြေလို့ဗီရင်ဆရာမကြောက်ရောက်ကအမတို့ကတတ်ရှင်နေသေးတယ်။ကလေးကကျမ်းမာတယ်။ကလေးကထဲမှာတော့နေသားကြနေပ
ကသားလေးကိုဆိုမမြင်ဘူးဘယ်နဲ့တော့သူတို့ရချစ်ရှာတာဆိုပြီးအဲ့လိုပြောကြတာပေါ့
သူချစ်သူငင်းချမ်းအကြောင်းပြောပြနေတဲ့အနန္ဒာပါသူတို့ချင်းမတွေ့ရတာနှစ်ပေါက်ပါတော့မယ်ပြောရရင်သူတင်မကပါဘူးဘယ်သူမှမတွေ့ကြရတော့တယ်လို့ဘယ်မှာမှန်းလဲမသိကြပါဘူးဒါမှမဟုတ်စစ်ကောင်စီဘက်ကတိနေသူတချို့ရှိနေရတယ်လည်းမပြောတာလည်းဖြစ်နိုင်ပါတယ်သူနောက်ဆုံးတွေ့လိုက်ရတဲ့အချိန်တုန်းကငင်းချမ်းသူတငယ်ချင်းတွေနဲ့လမ်းမမှာဂိမ်းစော့နေခဲ့ရပါအဲ့ဒီညနေမှာငင်းချမ်းမိသားစုနဲ့အတူညနေစာစားဖို့ရှိလို့အင်ဂျီလေးဝန်နန္ဒာအိမ်ခဏလေးပြန်ခဲ့ပါတယ်ပြန်ပြီး10မိနစ်လောက်ပဲရှိသေးတယ်။ငင်းချမ်းတို့အုပ်စုဖမ်းရန်ထိတယ်လို့သူကြားလိုက်ရတော့တာပါပဲ။အိမ်ကြီးချင်းတွေပြောပြလို့သိရတယ်ဘလို့ဖမ်းသွားတယ်ဆိုတဲ့အသေးစိတ်ကအစသူမှတ်ချားခဲ့ပါတယ်
။ရဲဝတ်တွေကဒီစံကားရဲ့ကြောက်စီးနားရဲ့အဲမတူအဖြူရဲ့မတူအလဲရဲ့ဆက်အဖြူရဲ့ကားပေါ်ကနေဆင်းလာတဲ့သူတွေကဟိုတနက်အရှိကိုအလွယ်တိုင်းထားတယ်အဆိုးတဲ့သူတွေကအတူကိုဟိုကအဆိုးဘယ်လိုပြောလဲအဲ့လိုပြောတာကားတွေကိုသူတို့ကြီးပောက်ရက်ကြီးတွေပို့ပြီးတင်ပြောဟိုက
နောက်ရပိုင်းလောက်မှာဖမ်းသွားတဲ့တွေကအများစုပြန်လွတ်လာပေမဲ့သူတို့ကိုယ်တိုင်လည်းငင်းချမ်းတယောက်စစ်ကြောရေးမှာပဲကျငဲ့တာလားဆိုတာကိုတေချာမပြောနိုင်ကြပါဘူးတစ်ဖွဲ့လုံးကိုဖမ်းဆီးစစ်ကြောခဲ့တာကဘယ်နေရာလဲဆိုတာတောင်သူတို့မသိကြပါဘူး2021ခုနှစ်ဖေဖော်ဝါရီမှာစစ်အာဏာသိမ်းပြီးနောက်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ NASA ကလို့သူ့ဘက်သားတွေနာမည်ပေးနေလို့နေတဲ့စစ်အာဏာရှင်လက်ထက်မှာပျောက်ဆုံးနေသူဘယ်နှယောက်တောင်ရှိနေပြီလဲဆိုတာဘယ်သူမှမသိနိုင်ပါဘူး။နိုင်ငံရေးအကျဉ်းသားများကိုညီဆောက်ရှောက်ရေးအသင်း AAPP ကလည်းသူတို့မှာဒီစည်းရင်းမရှိသေးဘူးလို့ပြောပါရယ်။ UN လူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ OHCHR မြန်မာက Jane Ross Haver ကလည်းပျောက်ဆုံးသူတွေကိုခြေရာခံရတာခက်တယ်လို့ဆိုပါရယ်။နောက်တစ်ခုကပြိပခါဖြစ်နေတဲ့ဒေသတွေမှာတစုံတယောက်ကဘေးလို့ရပဲရောက်သွားတာလားဖမ်းခံထားရသလားအသက်ပဲခံလိုက်ရပြီလားဆိုတာသိရဖို့ခက်ခဲပါတယ
် Of course it's very hard to know for certain what happens when someone disappears
တစုံတယောက်တက်သွားပြီဆိုရင်သူဘာဖြစ်နေလဲဆိုတာသိရဖို့အရန်ခက်တယ်တကယ်လို့သူဖမ်းခံထိသွားတာကိုစစ်တပ်ကနေပြီးတော့ထိသိမ်းထားတဲ့စခန်းကိုခေါ်သွားတာမျိုးမြင့်မြတ်တွေ့တွေ့ရှိလိုက်တယ်ဆိုရင်တော့ရှားရတာပိုပြီးလွတ်နိုင်တယ်ဒါပေမဲ့လည်းအနာသိန်းကလေးကစစ်တပ်ကလူတွေကိုဖမ်းနေခဲ့တာဆိုတော့တချို့ဖြစ်စဉ်တွေမှာဆိုရင်ကိုမိသားစုတွေဘယ်မှာဖမ်းခံရလဲဆိုတာကိုသိရဖို့တော့မှမိဘဆွေမျိုးတွေကနေပြီးတော့လက်နဲ့ချီဆောက်ရတာရှိတယ်လို့အခုဆိုရင်နင့်နဲ့ချီပြီးကြားလာနိုင်တယ်
။ Equality မြန်မာကဆေးအာဏာသိမ်းပြီးနောက်ပိုင်းထိမ့်သိမ်းခံရခြင်းနှိပ်စက်ခံရတဲ့အမှု269ခုပေါ်အခြေခံပြီးမကြသေးခင်ကချုပ်တဲ့အစီရင်ခံစာမှာဆိုရင်ပျောက်ဆုံးနေသူ60ရှိရဲလို့မှတ်တမ်းပြုစုထားပါတယ်။ဒါပေမဲ့ဒီစီရင်ထဲမှာငြိမ်းချမ်းမပါပါဘူး။လက်တွေ့မှာဒီချက်လည်းအရေးအတွက်ပိုများနိုင်ပါတယ်။နိုင်ငံအရှိတောင်ပိုင်းတစ်ခုထဲမှာတင်ပျောက်ဆုံးနေသူ82ယောက်ရှိရဲ့လို့ကရင်လူ့ခွင့်ရေးအဖွဲ့ကမကြသေးခင်ကချုပ်ပြန်ခဲ့ပါတယ်။ခုခံတော်လှန်ရေးတပ်ဖွဲ့တွေကတချို့ကြောင့်လည်းပျောက်ဆုံးရသူတချို့ရှိရဲ့လို့ပြောရေးဆိုခွင့်ရှိသူစောအနန္ဒစုကပြောပါတယ်။ပျောက်ဆုံးမှုတွေကိုကြည့်ရင်မြို့ပေါ်နဲ့ကြေးလက်ကြုံရတဲ့အခြေအနေချင်းမတူဘူးလို့သူကပြောပါတယ်။
သူပြင်းကြည်လက်ဒေသမှာဆိုလို့ရှိရင်ဥမာလမ်းပြအဖြစ်ပေါ်တာအဖြစ်เนาะလူသားတိုင်းအဖြစ်အုံဖြူပြီးတော့မှဖန်ခံရပြီးတော့ပြတ်ဆုံးသွားတာဒီများတယ်ပေါ့เนาะမြို့ပြနဲ့ညီတဲ့နေရာဒေသတွေမှာဆိုလို့ရှိရင်တော့ဒါတွေကသူတို့ကိုဟိုပါပေါ့เนาะတည်င်းပြအဖြစ်တော်၎င်းเนาะဒီပြန်လည်ခုခံတဲ့ဟိုလက်နက်ကင်တပ်ဖွဲ့နဲ့ဆက်ဆက်မှုရှိတယ်တော်လကောင်သူတို့တွေကိုကုညီထောက်ပံ့နေတော်လကောင်ဆွဆွဲပြီးတော့မှဖန်ခံရတဲ့ case တွေရှိတယ်တခြားဒီလက်နက်ကင်တပ်ဖွဲ့တွေကနေလည်းပဲနော်စစ်ကောင်စီတည်တင်းပြေးတယ်လန်ဆိုပြီးတော့မှဆွဆွဲပြီးတော့ဖန်စီပြီးတော့မှဟိုပျောက်ဆုံးသွားတာပေါ့နော
်ဆရာနာမသိငင်ကတော့တစုံတယောက်ပျောက်သွားတယ်ဆိုရင်မိဘဆွေမျိုးတွေအနေနဲ့ရဲစခန်းမှာသွားကြိုင်သွားမေးလို့ရပါတယ်ဒါမှမဟုတ်လူခွင့်ရေးအဖွဲ့တွေစီသွားအကူအညီတောင်းတာမျိုးလည်းလုပ်နိုင်ပါတယ်ဒါပေမဲ့အဖွဲ့အများစုကလည်းရက်သွားတာရှိသလိုနိုင်ငံတွေကထွက်သွားကြတာလည်းရှိပါတယ်။ထောင်တွေရဲ့ဝင်ခွင့်လည်းဘယ်သူမှမရတော့ပါဘူး။အပြည်ပြည်ဆိုင်ရာကြက်ရှင်နီကော်မတီ ICRC တောင်မှ2020ကတည်းကမြန်မာကအကျဉ်းစခန်းနဲ့ထောင်တွေစီဝင်ထွက်ခွင့်မရှိတော့တာပါ။ဒါပေမဲ့ပျောက်ဆုံးနေသူတွေရှာဖွေပေးဖို့ဆိုတော့သူတို့ရဲ့ဥတီချက်အတိုင်းတော့ဆက်သွားနေပုံပါပဲ။ဒီနှစ် January ကနေ ဇွန်လအထိမိသားစု130ကိုသူတို့ချစ်ခင်ရသူတွေရှာကြွအောင်ကူပေးနိုင်ခဲ့တယ်လို့ပြောရေးဆိုခွင့်ရှိသူတူကဒိုးတန်ကိုပြောပါရယ်။ဆက်အာနာမသိငင်ကပျောက်ဆုံးနေသူတွေရဲ့မိသားစုဝင်တွေဟာအမျိုးသားလူ့ခွင့်ရေးကော်မရှင်ကိုတိုင်နိုင်တယ်လို့အစိုးရကလည်းဓာတ်ရိုက်တိုင်နိုင်ပါရယ်။အခုတော့မဖြစ်နိုင်တော့ပါဘူး။ဖန်စီခံရသူရဲ့မိသားစုဝင်တွေဟာစစ်ကောင်စီထိန်းချုပ်ထားတဲ့ရဲစခန်းနဲ့အကျဉ်းထောင်တွေစီတွားဆောင်ဆိုင်ရမှာကိုကြောက်ကြတယ်လို့လက်နက်ကန်တော်လှန်ရေးအဖွဲ့တွေစီလည်းတွားမမေးရကြဘူးလို့စောနန္ဒစုကပြောပါရယ်။ဒီအချက်လက်အတိအကျရဖို့ကခက်တယ်လို့သူကပြောပါတယ
်။ဒီအသက်15နှစ်အရွယ်ကောင်လေးတယောက်ပျောက်ဆုံးသွားတဲ့အမှုမှာဆိုလို့ရှိရင်သူ့အမိကပေါ့နော်ပျောက်သွားတဲ့ယူရကနေရှိတဲ့ယူရသူယူရသားတကူလိုက်မိတယ်။တချို့ကြတော့လည်းဟိုမှာတွေ့တယ်ဒီမှာတွေ့တယ်ဒါပေမဲ့လည်းဘယ်သူမှအသိသိချာချာမသိဘူးပေါ့နော်။အဲနောက်တစ်ခါဒီလိုမျိုးစစ်တပ်ဘက်ကနေသွားမိတော့လည်းစစ်တပ်ဘက်ကလည်းမတိဘူးပေါ့နော်သူတို့ကတော့မဖန်တာဘူးအဲ့လိုမျိုးပြောတာနေရှိတယ်ရေစခန်းကိုသွားမြင်တော့လေရေစခန်းကလည်းစစ်တပ်ကိုပြန်လွှဲတယ်ပေါ့နော
်ငင်းချမ်းကိုရှာဖို့ဆိုရင်လေသူမိသားစုနဲ့နန္ဒာဟာရေစခန်းတွေထောင်တွေရှင်းနေတွေနဲ့စစ်ကြောရေးစခန်းတွေစသဖြင့်သွားရတာစုံနေတာပါပဲတခုခုတရားဖို့အသေးအတန်ရှာရတဲ့တခြားမိသားစုတွေလိုပဲသူတို့ဟာလည်းလက်စားတဲ့အစိုးရဝန်ထမ်းတွေအလွဲသုံးစားလုပ်တာကိုခံကြရပါတယ်။နန္ဒာရဲ့ပြောပြချက်အရငင်းချမ်းမိသားစုကဝန်ထမ်း၃ယောက်ကိုတင်း40ပေးခဲ့ရတာပါ။သူတို့ပဲသတင်းသိထားတယ်လို့လည်းပတ်စံတွေတောင်းပြီးဘာမှမကြားတော့ပဲသတင်းအစနာပျောက်သွားတော့တာပါ။နန္ဒာပြောပြချက်အရထင်းထင်းခံရသူတွေကိုကာကွယ်ပြီးမိသားစုတွေကိုကူမယ်လို့ယူဆရတဲ့အမျိုးသားလူ့ခွင့်ရေးကော်မရှင်ကဝန်ထမ်းအောင်ပါနေရပါ။ပစံယူရတဲ့သူတွေအားလုံးစီကနေဘာတရင်မှမရုံမကပဲသူတို့တွေကတယောက်ဆိုနန္ဒာကိုဒီလိုတောင် ADAC ကျုပ်ပြန်သွားပါသေးရဲ့
သူတို့မဆက်သွယ်ဘူးဆိုလို့ရှိရင်တဲ့ညီမကောင်လေးမရှိတော့ဘူးလို့သတ်မှတ်လိုက်တယ်ဆိုပြီးတော့အဲ့လိုကြီးစကားကိုအဆုံးအထိပြောချပလိုက်တယ
်နန္ဒာကဒီလိုပြောတာကိုလက်မခံပါဘူးသူ့ချစ်သူကောင်လေးအသက်ရှင်နေသေးတယ်လို့သာယုံကြည်ပါတယ်သူတို့တွေ့လာတာလဲနှစ်နှစ်ကျော်ပြီဘဝခီးလေးအတူတူဆက်လျှောက်ကြမယ်လို့ရည်ရွယ်ခဲ့တာပါငင်းချမ်းကနိုင်ငံခြားချွတ်အလုပ်လုပ်ဖို့စီစဉ်ခဲ့တာရှိပါတယ်သူပြန်လာမယ်လို့လည်းနန္ဒာမျှော်လင့်နေပါသေးတယ်။တစ်ဖက်မှာလည်းအဖမ်းမခံရခင်နိုင်ဝက်လောက်ကမှရိုက်ထားတဲ့သူတို့နှစ်ယောက်တွေဆက်ဖီပုံလေးကိုကြည့်ဖို့တော့အားမရှိသေးပါဘူး။ငင်းချမ်းကိုရှာပေးနိုင်မယ့်အဖွဲတွေကိုသူမျှော်လင့်နေပါတယ်။ဒါပေမဲ့ဘလို့ဆက်သွယ်ရမှန်းလည်းမသိပါဘူး။ဟု
တ်တယ်ညီမတို့လို့အဲ့လို hopeless ဖြစ်နေတဲ့သူတွေအတွက်ဆိုလို့ရှိရင်အဲ့လိုမျိုးပေါ့နော်။ဟိုနည်းနည်းလေးအဲ့လိုဒီဆက်ရည်နဲ့ပတ်သက်ပြီးတော့သူတို့လည်းအဲ့လိုကိုရီစီကို contact လုပ်တာမျိုးတော့တောင်းဖို့သူတို့ရဲ့ဟိုသူတို့ကဒီနိုင်ငံအပြင်ရောက်နေတာတော့ဘာလို့ဖြစ်နေလဲဆိုလို့ရှင်လေး officially အဲ့လိုမျိုးလေးနေပြီးရင်ကောင်းပါပဲအဲ့ဒါမှကိုရီလည်းဆက်သွယ်လို့ရမှာပေါ့နော်အခုဆိုလို့ရှင်ဘယ်သူ့ကိုဘယ်ရလိုက်ပြီးဘယ်လိုဆက်သွယ်ပြီးဘယ်ပြီးကိုဆွဲရမယ်လည်းမသိဘူးပေါ့ဘယ်သူ့ခေခေါ်မှလည်းမသိဘူး သူတို့ဘက်ကပဲဘလို့ဆက်သွယ်လာမလဲဆိုတဲ့ဟာမျိုးပေါ့နော်အဲ့လိုမျိုးပဲဆောက်ရမလားပေါ့ဘာလို့ဆိုဘာမှမမလုံနိုင်တော့တာဘာမှလည်းမလုံတတ်တော့ဘူးဘာလို့မလဲလည်းမသိတော့ဘူး
တို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပြည့်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ့်ဒိုးအတန် podcast အစီအစဉ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ Frontier မြန်မာကဒိုးအတန်ဝိုင်းတော်သားတွေတက်ဆက်ခဲ့တာပါ။ VOA မြန်မာပိုင်းရဲ့တင်းနှီးနှီးမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုတော့ဥတ္တမောင်တန်ရဲ့ဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြန်ကဘာအစီအစဉ်ပဲချက်လှည့်ပေးကြပါမယ်။အိန္ဒိယပါလီမန်မှာ2029ကစပြီးအမျိုးသမီးတွေအတွက်အမတ်နေရာသုံးဖို့တပုံရထားဖို့သတ်မှတ်ခဲ့ပါတယ်။အိန္ဒိယချင်းမြန်မာနိုင်ငံမှာကြုံတွေ့ခဲ့ရတဲ့စိန်ခေါ်ချက်တွေနဲ့ဆောင်ရွက်ခဲ့ပုံအကြောင်းကိုအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဒေါ်ဆူဇနာလှလှဆိုးနဲ့ဒီတစ်ပတ်ဥတ္တမောင်တန်းကဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
ဆက်ကူကစပြီးပါလီမန်မှာအမျိုးသမီးတွေအတွက်အမတ်နေရာ၃ပုံတပုံရထားသတ်မှတ်ပေးမယ်ဥပဒေတရားကိုအိန္ဒိယပါလီမန်ကစက်တင်ဘာလ27ရက်နေ့ကပြဋ္ဌာန်းလိုက်ပါတယ်။အထက်လွှတ်တော်ဥက္ကဋ္ဌဂျိုက်ဒီပ်ဒန်ခါကအခုလိုကြေညာခဲ့ပါတယ်
။ By a majority of the total membership of the house
လွှတ်တော်အမတ်အားလုံးရဲ့အများစုမဲပေးကြတဲ့လွှတ်တော်ကိုယ်စားလှယ်ကြီးများရဲ့မဲ၃ပုံ၂ပုံတည်းမနည်းတဲ့အများစုမဲနဲ့ဥပဒေကြားစုကိုလက်ခံအတည်ပြုလိုက်ပါတယ်။
By the constitutionally required majority.
ဒီကြောင့်သဘောထားအမြင်ကိုဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့အမျိုးသားညီညွတ်ရေးအစိုးရရဲ့အမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရာဝန်ကြီးနဲ့2015ခုနှစ်တွတ်တော်သက်တမ်းမှာအမျိုးသမီးရေးရာကော်မတီရဲ့အတွေ့အမှုဖြစ်ဆောင်ရွက်ခဲ့ပြီး2020ရွေးကောက်ပွဲပြီးတဲ့နောက်ရခိုင်တိုင်းကရင်ရေးရာဝန်ကြီးဖြစ်တဲ့ဆောင်ရွက်ခဲ့တဲ့ဒေါ်ဆူဇနာဆိုးဖြစ်ပါတယ်။မင်္ဂလာပါဆရာမကြီ
း။မင်္ဂလာပါဆရာ
။ဟုတ်ကဲ့။ဒီလိုအိန္ဒိယမှာအမျိုးသမီးတွေအတွက်နေရာ၃ပုံ၃ပုံပေါ့နော်။လွှတ်တော်မှာပေးထားတာတဲ့ပတ်သက်ပြီးဆရာမဗာပြပြောချင်ပါတယ်ခင်ဗျ
။ကျမတို့ဝမ်းမြောက်ဝမ်းသာကြိုဆိုရမယ်အာဒါကျမတို့ဒီအာစမှာပေါ့နော်။ဒီဖြစ်ပေါ်လာတဲ့နိုင်ငံရေးအခင်းကျင်းလို့ပြောရမှာပဲဖြစ်ပါတယ်။เนาะအမျိုးသမီးအရေးကိုရင်းပေါ့ဟိုပြောရမယ်ဆိုလို့ရှင်တော့ဖိနှိပ်မှုများစွာကျော်ဖြတ်လာခဲ့တဲ့နိုင်ငံဖြစ်တာတော့ဒီစက်တင်ဘာ20ရက်နေ့မှာတော့ကျမတို့သိရတာကတော့ဒီအောက်မှာအမျိုးသမီး33ရက်တာနိုင်ဟိုအတည်ပြုနိုင်တယ်ဆိုတာဒါအင်မတန်မှကောင်းမှုနဲ့ပါလေလို့
โอเคဆရာမလိုပဲကုလသမဂ္ဂလူခွင့်ရေးဆရာမမင်းကြီးဗောကာတတ်ကလည်းဒီဥပဒေကိုကြိုဆိုလိုက်ပါတယ်လူခွင့်ရေးရော OHCHR ရဲ့ပြောရေးဆိုခွင့်ရှိသူ Ravina Shamkhansari ကအခုလိုပြောခဲ့ပါတယ
် The UN High Commissioner for Human Rights Volker Turk welcomes the passage of the Women's Reservation Bill in India which will reserve 1/3 of seats in national and state parliaments for womenLooking at the example that India has set, the High Commissioner calls on parliamentarians around the world to adopt legislative measures, including where necessary
gender equality. ဆရာမက NUG မှာအမျိုးသမီးရေးရာပိစတွေကိုလောက်ကင်နေသူလည်းဖြစ်တယ်ဆိုတော့ဘာတွေဆောင်ရွက်ပြီးလို့ဘာတွေဆက်လက်ဆောင်ရွက်ဖို့ပေါ့နော်ဒီ NUG အစိုးရအနေနဲ့ရောမြန်မာနိုင်ငံအနေနဲ့ရောလုပ်ဖို့ရှိပါမလဲခင်ဗျအ
ခု NUG ကတော့ပြောင်းရေးအစိုးရပေါ့နော်အာဖြစ်ပါအမျိုးသမီးပေါင်းမှု30ရာခိုင်နှုန်းဆိုတာကိုထည့်ထားပါတယ်အဲ့ဒီအတိုင်းပေါ့နော်အဲ့အတိုင်းကိုပြည့်မီအောင်ကျမတို့ပြောမယ်ဆိုလို့ရှိရင်တော့ဟိုအခက်ခဲတွေတော့အများကြီးရှိတာပေါ့လေအခုအချိန်ကအဲဒီရုန်းကန်နေရတဲ့အချိန်တော်လိုင်းရေးဆိုတော့ဟိုဒီလူမျိုးချမှတ်ပြီးတော့ဆောင်ရွက်နိုင်တယ်ဆိုတာလေပြောမယ်ဆိုเนาะဒါက ပြောရမယ်ဆိုတော့ကျွန်မတို့ရဲ့နိုင်ငံရေးသမိုင်းမှာတခါမှတခုပေါ့နော် FTC ဒီမှာပါလာတယ်အတွင်ကူပြောင်းရေးကာလလိုမြောက်ပြီးတော့ကျွန်မတို့ဒီမိုကရေစီနိုင်ငံတည်ဆောက်တဲ့အခါမှာလည်းပဲဒီလိုမျိုးပေါ့သတ်မှတ်ချက်တွေနဲ့ဆက်လက်ပြောဖို့လက်ခံချက်သုံးနိုင်တယ်လို့လည်းကျွန်မယုံကြည်ပါတယ်မျိုးသမီးပါဝင်မှုနှုန်းကိုလေ့လာချက်အရဆိုလို့ရှိရင်ကောက်ခံခဲ့ရတဲ့2015မှာဆိုလို့ရှိရင်အာဒီတိတိတကเนาะအရင်ကဥသိသိစိန်အာခစ်တုံးကเนาะရွေးကောက်အစိုးရခစ်ကခဲ့ရတာဆက်ရတာနှုန်းတော့မပြည့်ပါဘူးအမျိုးသမီးအရင်အတွက်က2015မှာဆိုလို့အပါဝင်ပေါ့เนาะအမျိုးသမီး7300ခန့်နှုန်းเนาะဒီအလွတ်တော်အထင်းမှာ2020မှာဆိုလို့ရှိရင်19ရာခိုင်နှုန်းတိုးတက်လာခဲ့တယ်ပြောမယ်ဆိုလို့ရှိရင်တော့ဟိုခိုင်နှုန်းတော့မပြည့်ဘူးပေါ့လေဒါမဲ့အိန္ဒိယကအခုလိုအမ်ဒီလိုမျိုးဟိုကိုတာပေါ့သတ်မှတ်မှုမရှိခင်တုန်းကအိန္ဒိယလွတ်တော်မှာလေအမျိုးသမီးပါဝင်မှုက15ရာရှိတယ်အခုမှဒါရင်သူတို့ကဒီကိုတာ3300ခိုင်နှုန်းကိုတတ်မှတ်လိုက်တာပြောရမယ်ဆိုရင်ကျမတို့နိုင်ငံကနောက်ကျမကြံခဲ့ဘူးအဲတကယ်ဒီမိုကရေစီအရဖော်ဆောင်မယ်ဆိုလို့ရှိရင်အလားအလာရှိတဲ့အမျိုးသမီးတွေနိုင်ငံရေးခေါင်းဆောင်တွေနော်နိုင်ငံရေးမှာဥဆောင်သမီးတွေအများကြီးရှိရယ်ဆိုသိရတယ်ဒီຫນွေဦးဒေါ်လာရေးမှာဆိုလို့ရှိရင်လည်းနိုင်ငံရေးနော်ဒေါ်လာဒီပြန်လဲထူထောင်ရေးနော်အဲဒီထောက်ဖို့စသည်မှာအမျိုးသမီးတွေကရှိတယ်မှာရုပ်ဆောင်နေတာကိုလေဒါကဘာတန်ဝမ်းလုံးကနေအတိမတ်တာဖြစ်ပါလေအဲ့ဒါကြောင့်မလို့ဒီကျမတို့တည်ဆောက်မဲ့အာဖက်ဒရယ်နိုင်ငံတော်တစ်မှာအဲဒီလိုပြည့်မီစွာနဲ့ပါဝင်နိုင်မယ်ဆိုတာကိုကျမယုံကြည်ပါတယ်လို
့ဟုတ်ကဲ့ဆရာမ2012ကနေ2021အဖွင့်ကာလမှာပေါ့နော်မျိုးသမီးတွေအတွက်ဒီလိုနေရာသတ်မှတ်ပေးဖို့အဲကျွန်တော်တို့ NGO တွေကနေမှစ조사ခဲ့ကြတာတွေလည်းရှိပါတယ်အဲ့ဒီတော့ကတော့လိန်သတ်မှတ်ချက်ထက်အရင်ချင်းကိုအဓိကထားဖို့ NLD မှာသဘောထားရှိခဲ့တယ်လို့အဲဒီလိုပဲကျွန်တော်တို့အများစုကနားလည်ကြပါတယ်ဆိုတော့အဲ့ဒီကာလတုန်းကစဉ်းစားခဲ့ပုံကဘယ်လိုများရှိပါလဲဆရာမ
ကျွန်မဒါလွတ်တော်တဲမှာအာရှိနေတဲ့အချိန်ပေါ့နော် Advocacy လုပ်တဲ့အခါမှာကျွန်မတို့ကလည်းငိုတဲ့အခါလွတ်တော်ကိုယ်စားလှယ်မဖြစ်ခင်တည်းကကျမကိုယ်တိုင်ဒီမျိုးသမီးရဲ့တက်ကြွလှုပ်ရှားသူဖြစ်တဲ့အကြောင်းကျမဒါတွေကိုလေ့လာထားပြီးသားဒါအငင်းပွားဖွယ်မရှိဘူးပေါ့နော်ဒီလိုမျိုးအခွင့်အရေးမရတဲ့နေရာမျိုးဆိုလို့ရှိရင် temporary measure လို့ခေါ်တဲ့ဟိုညီမကြီးပေါ့နော်ဒီကျမတို့ဥပဒေတွေပြဋ္ဌာန်းပြီးတော့မှညင့်တင်ပေးရမယ်ညင့်တင်ပေးရမယ်အာတာဝန်ရှိပါတယ်အစိုးရတရားမှာလွတ်တော်တရားမှာဥပဒေပြုမှုမှာပေါ့နော်ဆိုတော့ခုနဆရာပြောသလိုပဲပေါ့နော်NLD ကိုယ်တိုင်ကဒါကိုလက်မခံခဲ့ဘူးဆိုတာကိုလေကျမကိုယ်တိုင်အတွေ့အကြုံတွေအရเนาะအတွေ့အကြုံတွေအရသိရပါတယ်ကျမကိုယ်တိုင်လည်းပဲဒါ NLD ဟိုစာပေါ့เนาะတာဝန်ရှိသူတွေကခေါ်ယူပြီးတော့မှကျမကိုဆွေးနွေးတာမျိုးရှိပါတယ်เนาะဒီ30ရာခိုင်နှုန်းကဒါပါတီရဲ့မူဝါဒအရလက်ခံလို့မရဘူးဆိုတာကိုလေကျမကိုခေါ်ယူဆွေးနွေးခဲ့ပါတယ်အဲ့ဒါကြောင့်မလို့เนาะဒီ2015-20မှာတော့ဒီအမျိုးသမီးပါဝင်မှုကတော့ကျမတို့ဟိုရာထားသတ်မှတ်မှုတော့မရခဲ့ဘူးသို့တော်လည်းဟိုရွေးကောက်ပွဲမှာတော့နည်းနည်းတက်လာတယ်ဆိုတာကိုတွေ့ရတယ်ဒါပေမဲ့ကျမတို့လူချင်းတာကအဲ့လိုမျိုးပေါ့ဟိုမတိမသာအဲ့လိုလေးတက်လာပြီးတော့တက်လိုက်ကြားလိုက်အဲ့လိုမျိုးမဟုတ်ဘူးတေချာတဲ့နီလန်းပေါ့เนา
ะနောက်ဆုံးမိကုန်းပေါ့เนาะဆိုတော့အခုတော့သတ်မှတ်ပေးတာမျိုးပေါ့နော်ကျွန်တော်တို့စူးစမ်းမယ်ဆိုလို့ရှိရင်အနာဂတ်မှာပေါ့နော်ဘလို့စိတ်ခေါ်ချက်မျိုးတွေကိုရင်ဆိုင်ရမယ်လို့ဆရာမထင်ပါတယ်ခင်ဗျ
33000ခန့်လုံးသတ်မှတ်လိုက်တာတော့ဟုတ်ပါပြီဒါတွေကเนาะအထက်တန်းလွာပညာတတ်เนาะမြို့ပေါ်ဖြစ်သွားမှာပဲဖြစ်တယ်သူတို့အတွက်အခွင့်အရေးရမှာမဟုတ်ဘူးဆိုပြီးတော့အာဒီလိုမျိုးဟိုဟိုတက်တာတွေလည်းရှိတယ်ပေါ့နော်ဒါပဲအရေးကြီးတာကကျမတို့ဒီပြဋ္ဌာန်းလိုက်ဖို့ပဲဖြစ်တယ်ဒီဟိုဗာနေပေါ့နော်တော်တော်များများကျမခီးထွက်တဲ့အခါမှာ ဒီကြေဒီမှာပေါ့နော်နေတွေမှာဥဆောင်ဥရပြုတ်နေတာတကြီးတွေအမျိုးသမီးတွေပဲဖြစ်ပါတယ်ကျမတို့ဝင်ကြီးဌာနအနေနဲ့အမျိုးသမီးစွမ်းရည်မြင့်နေကိုလောက်တဲ့အခါဆိုလို့ရှိရင်ဟိုတောနယ်ကဒွာကအမျိုးသမီးတွေဒီဟိုပါလီမန်ကိစ္စတွေနောက်ပြီးတော့ဥပဒေပြုမှုကိစ္စတွေကိုတင်လွယ်ကူလင်းနေတော့ကျမတို့တင်နေပြီးတဲ့အခါမှာလက်တွေ့လုပ်ခိုင်းတဲ့အခါမှာနော်ဒီကျမကတော့ယုံကြည်တယ်နော်ဒီခေါင်းဆောင်နေရာကိုပိုင်ပိုင်နိုင်နိုင်ထိထိမိမိလုပ်နိုင်တယ်ယုံကြည်ရတယ်ဆိုတာကိုတော့ကျမအကျွေးမဲ့ယုံကြည်ပါတယ်လို့
ဟုတ်ကဲ့ဆရာမကျမရဲ့အထူးပဲကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျမလည်းကျေးဇူးတင်ပါတယ
်အခုဆွေတွေတင်ပြသွားခဲ့တဲ့သူကတော့အမျိုးသားညီညွတ်ရေးအစိုးရရဲ့အမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရာဝန်ကြီးဌာနရဲ့ဝန်ကြီးသမစူဇာနာဆိုဖြစ်ပါတယ်ကျွန်တော်တပေါင်းပါမှာ
ဥတမောင်တန်းတက်ဆက်ခဲ့တာပါ VOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပို့ဖို့လိုရဲဆိုရင် VOA email လိပ်စာက burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်ဗျမကြခင်မှာလည်းအပတ်စဉ်တက်ဆက်နေကြအာရှနိုင်ငံရေးဥရုယာတီနဲ့နာဂတ်ကဘာလေဆပြိုရေးကဏ္ဍသတင်းတွေကိုလည်းနားဆင်ကြဖို့ရှိပါတယ်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ VOA American တန်ရဲ့မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ် October 10ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးဥရုယာတီနဲ့နာဂတ်ကဘာလေဆက်ပြွေးအစီအစဉ်တွေမတင်ဆက်မီမှာအာရှနိုင်ငံရေးအစီအစဉ်တွေစတင်နေပါတယ်ဗျာအာရှနိုင်ငံရေးဒီတစ်ပတ်မှာတော့2023ခုနှစ်ငြိမ်းချမ်းရေး Nobel ဆုအတွက်အီရန်နိုင်ငံကလူအခွင့်ရေးလှုပ်ရှားသူနာဂတ်မိုဟာမက်ဒီကိုရွေးချယ်လိုက်ပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့ပါကစ္စတန်မှာတော့အာဖဂန်ဒုက္ခသည်တိတသမ9သိန်းအပါဝင်9သန်းအပါဝင်တရားမဝင်နေထိုင်သူတွေကိုတိုင်းပြည်ကနေထွက်ခွာကြဖို့အမိန့်ထုတ်လိုက်ပါတယ်ဒီလိုအကြောင်းအရာတွေကိုစူးစိပြီးတော့ဒီတစ်ပတ်အာရှနိုင်ငံရေးဆီမှာကိုဇော်မိုးကျော်ကတင်ပြထားပါတယ်ခင်ဗျာ
သတ္တနဆက်သုံးခုနဲ့နိုဘယ်ငြိမ်းချမ်းရေးဆုအတွဲဖိနှိပ်မှုတွေကိုတွန်းလှန်နေတဲ့အီရန်အမျိုးသမီးနာဂတ်မိုဟာမဒီကိုရွေးချယ်လိုက်ကြောင်းအော်တိုဘာလ6ရက်နေ့မှာနိုဘယ်ကော်မတီကကြေညာပါတယ
် The Norwegian Nobel Committee has decided to award the Nobel Peace Prize for 2023
Norway Nobel Committee အနေနဲ့2023ခုနှစ်နိုဘယ်ဆုကို Nagit Mohammed Mehdi ကိုပေးရဖို့ဆုံးဖြတ်လိုက်ပါတယ်အီရန်နိုင်ငံမှာအမျိုးသမီးတွေပေါ်ဖိနှိပ်မှုတွေကိုစတင်တွန်းလှန်နေပြီးအလုံးအတွက်ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေမြင့်တက်ဖို့သူ့ရဲ့ကြိုးပမ်းမှုတွေအတွက်ရွေးချယ်လိုက်တာပါလို့နိုဘယ်ဆုကော်မတီဥက္ကဋ္ဌဘီရစ်ရီးစ်အန်ဒါဆန်ကပြောဆိုသွားတာပါအသက်52နှစ်အရွယ်နာဂတ်မိုဟာမဒီဟာအီရန်နိုင်ငံကနာမည်ဆုံးနဲ့ကြော်ကြားနေတဲ့ event အချင်းထောင်မှာထောင်ဒဏ်17နှစ်လောက်ကြာခံထားရပါတယ်သူဟာသတင်းတောက်တူဖြစ်တယ်လို့လူ့အခွင့်အရေးလှုပ်ရှားသူတူလည်းဖြစ်ပါတယ်အစ္စလာမ်ဘာသာရေးအယူအဆနဲ့တင်းကျပ်စွာအုပ်ချုပ်တဲ့အီရန်နိုင်ငံမှာအမျိုးသမီးအခွင့်အရေးလူ့အခွင့်အရေးနဲ့လူ့လက်ခွင့်တွေအတွက်သူဟာလွန်ခဲ့တဲ့32နှစ်ကျော်ကျောင်းသူဘဝကလေးကစတင်ကြိုးပမ်းခဲ့သူဖြစ်ပါတယ်။ခုလိုဆူချင်းမြန့်ခံရတဲ့အပေါ်အီရန်လူငယ်အမျိုးသမီးတူကတော့သူ့ရဲ့အမြင်ကိုပြောဆိုပါတယ
်။ Depend one year san fin chaw me khin maw fakay mo so has san ma na zaman fin chaw me ke
ဒီလူပွဲစီရဲကအမျိုးသမီးတူအနေနဲ့ပြောရရင်တော့အခုလိုစုပေးတာကိုအများကြီးသဘောတူပါတယ်ဒီလူပွဲစီမှာအမျိုးသမီးတွေကဘာအခွင့်အရေးမှမရှိပါဘူးအခုလိုစုချင်းနေခံလိုက်ရတာဟာကျမတို့အတွက်အ ਨੇ ဆုံးတော့စိတ်သက်သာရစေပါတယ်ဒီလိုလူပွဲစီထဲမှာကျမတို့အတွက်အ ਨੇ ဆုံးဒီအလေးထားဆောင်ရွက်ပေးနေတဲ့သူတူရှိနေသေးတယ်ဆိုပြီးစိတ်သက်သာရစေတာပါ
စုချင်းမြင့်ခံရတဲ့နာဂတ်မိုဟာမဒီဟာအီရန်နိုင်ငံကလူအခွင့်အရေးခုခံကာကွယ်သူများအဖွဲ့Defenders of Human Rights Center ရဲ့ဒုတိယအကြီးအကဲဖြစ်ပါတယ်။ဒီအဖွဲ့ဟာ2003ခုနှစ်ကအီရန်နိုင်ငံရဲ့ပထမအဦးဆုံးနိုဘယ်ဆုရှင်အမျိုးသမီးရှင့်နေရှီရင်အဘဒီကတည်ထောင်ဦးဆောင်တာဖြစ်ပါတယ်။ နာဂစ်မိုဟာမက်မဒီဟာဒုတိယဆုရှင်ဖြစ်ပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်မှာနေထိုင်လျက်ရှိတဲ့နာဂစ်မိုဟာမက်မဒီရဲ့ခင်ပွန်းတယ်ကတော့နိုဘယ်ဆုဟာမာရှာအမနီအရေးနှုတ်ဆောင်မှုတစ်ခုလုံးအတွက်ပေးတာပါလို့မှတ်ချက်ပြုပါတယ်။နာဂစ်မိုဟာမက်မဒီဟာသူ့ရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကြိုးပမ်းမှုကာလတလျှောက်1013ကြိမ်ကြာခံခဲ့ရပြီးစုစုပေါင်းထောင်တန်းနှစ်30ကျော်ကြာခံခဲ့ရပါတယ်။ကျိန်တန်လည်း154ကျက်ရိုက်ခံခဲ့ရပါတယ်။သူဟာအခုနောက်ဆုံးအချင်းချနေစဉ်ထောင်တွင်းအမျိုးသမီးတွေကိုဖိနှိပ်ညှဉ်းပန်းခံရမှုနဲ့မတော်မတရားပြုကျင့်ခံရမှုတွေကိုရအောင်ဖော်ထုတ်ခဲ့ပါတယ်။အခုလိုအချိန်မှာပဲပါကစ္စတန်မှာတော့ဒီနေ့ချင်းအာဖဂန်နစ္စတန်ဒုက္ခသည်တိတက်သမခုနကအပါအဝင်တရားမဝင်နေထိုင်သူတွေကိုနိုဝင်ဘာလ1ရက်နေ့မတိုင်မီတိုင်းပြည်ကနေကြောက်ပါဖို့နှင်ထုတ်လိုက်ပါတယ်
။ हमारे जो इलीगल इमिग्रेंट्स हैं इलीगल सिटीजंस हैं जो पाकिस्तान
တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေနိုင်ငံသားမဟုတ်သူတွေနိုဝင်ဘာလ1ရက်နေ့နောက်ဆုံးထားပြီးကိုယ်နိုင်ငံကိုပြန်ကြပါမပြန်ကြဘူးဆိုရင်ဖမ်းဆီးပြီးပြန်ပို့မှာပါလို့ပါကစ္စတန်ဂျာပြအစိုးရရဲ့ပြည်ထောင်စုဝန်ကြီးဆာဖရာဘာတီကအောက်တိုဘာလ3ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါအာဖဂန်တာလီဘန်တွေကတော့ဒီကိစ္စကိုကန့်ကွက်လိုက်ပြီးဒုက္ခသည်တွေကိုသူတို့စံတာအလျောက်တိုင်းပြည်ကနေထွက်ခွာတဲ့အထည်တိခံဖို့နဲ့လုံခြုံရေးကိစ္စတွေမှာအာဖဂန်တွေမပတ်သက်ဘူးလို့ပြောဆိုပါတယ်ဒါပေမဲ့လည်းပါကစ္စတန်ပြည်ထောင်စုဝန်ကြီးဆာဖရာဘတ်တီကပြောဆိုရမှာတော့ဒီနေ့ထဲမှာအသေးခံဘုံးခွဲတိုက်ခိုက်မှု24ကြိမ်မှာ14ကြိမ်ကအာဖဂန်တွေဖြစ်ပြီးမကြာသေးမီကမှပါကစ္စတန်စစ်စခန်းတစ်ခုကိုဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တဲ့စစ်သွေးကြွ12ဦးအနက်8ဦးဟာအာဖဂန်တွေဖြစ်တယ်လို့ပြောဆိုပါတယ်။တချို့အာဖဂန်တွေဟာပါကစ္စတန်မှာနေထိုင်နေတာနှစ်ပေါင်း40ကျော်လောက်ရှိပြီဖြစ်ပါတယ်။
ဘာရယန်စီဂျာနေကကြောနာ किसी कानून में इस्लामी हो जैसे
တင်းအချက်ပြန်ပို့ရင်တော့ပြန်ရမှာပါ။ဒါပေမဲ့ इस्लामिक ဥပဒေတွေအရာကတော့နေထိုင်ခွင့်ရှိပါတယ်။တိုင်းပြည်တစ်ပြည်မှာနှစ်ပေါင်း40လောက်နေလာသူကိုပြန်နှင်ထုတ်တာကတော့မဖြစ်သင့်ပါဘူးလို့ဒုက္ခသည်တဦးဖြစ်တဲ့ကာဗန်နဇာကပြောဆိုပါတယ်။1989ခုနှစ်အာဖဂန်ကိုဆိုဗီယက်ရုရှားကျူးကျော်တဲ့အချိန်ကစပြီးဒုက္ခသည်တွေဟာပါကစ္စတန်ထဲကိုဝင်ရောက်ခဲ့ကြတာပါအာဖဂန်စစ်ပွဲတွေအတွင်းလက်နက်ကင်တပ်ဖွဲ့တွေနဲ့အာဖဂန်ရဲ့နိုင်ငံရေးကိုပါကစ္စတန်ကနောက်ပယ်ကနေကျူးကျင်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေရှိပါတယ်တာလီဘန်တွေဟာပါကစ္စတန်နယ်ထဲမှာအခြေခံခဲ့တဲ့ဆိုတဲ့နောက်ခံသမိုင်းတွေရှိသလိုအခါအီဒါအချမ်းဖက်ခေါင်းဆောင်အိုစမာဘင်လာဒင်ဟာပါကစ္စတန်နိုင်ငံထဲမှာအသေးဖမ်းဆီးမိခဲ့တာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
်ကိုစောမှုချော်တင်ဆက်ခဲ့တဲ့အာရှနိုင်ငံရေးအစီအစဉ်ဖြစ်ပါတယ်ခုအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ bamis.voanews.com နဲ့ voa bamis youtube facebook ဆာမျက်နှာတွေကနေလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းမှာကြည့်ရှုနိုင်ပါတယ်ဗျ social media တွေပေါ်မှာလည်းဝေဖန်အကြံပြုမှတ်ချက်တွေပေးကြဖို့ဖိတ်ခေါ်ပါတယ်အခုဆက်ပြီးတော့ layer စိုက်ပျိုးရေးသတင်းတွေကိုကြည့်အောင်ပါဗျာဒီတစ်ပတ် layer စိုက်ပျိုးသတင်းတွေစုစည်းထားချက်အစီအစဉ်မှာတော့ပြားမွေးရေးမွေးမြူရေးလောက်ကင်သူတွေမြန်မာပြည်ထဲမှာရော့ကျသွားနေတဲ့အကြောင်းတခါငြုတ်သီးကြောက်ပြင်ပတင်ပို့မှုနေပါလာတာကြောင့်ဈေးနှုန်းတွေကျဆင်းနေတာမြန်မာဖျဲသည်ဈေးကွက်ပြောက်ပြီးတောင်သူတွေရှုံးပေါ်နေတာစတဲ့သတင်းတွေကိုစုစည်းပြီး Farmer Times Media ကဝိုင်းတော်သားတွေကတင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီဝါတရင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝါတရင်းတွေကိုကိုချွတ်နဲ့သူကျမမစ္စဘယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနယ်စီဝါရေးကဏ္ဍကထိတ်တဲရောက်နေတဲ့သတင်းတွေထဲမှာတော့ငြိမ်သီးကြောင်ပြပတင်မှုမှုလဲလာတာကြောင့်ဈေးနှုန်းတွေကျဆင်းနေတယ်ဆိုတဲ့သတင်းတွေစတင်ပါတယ်။အခုကိစ္စရက်ဒီအပါအဝင်လန်ခီတွာလာရခက်ခဲမှုတွေကြောင့်ငွေဥတိကြောက်ပြပတင်မှုနဲပါလာပြီးဈေးထွက်လောက်ကျဆင်းသွားတယ်လို့ကုန်တယ်တွေကပြောပါတယ်ပြပတင်မှုသူတွေအနေနဲ့အမေရိကန်ဒေါ်လာငွေဈေးနှုန်းမတည်ငြိမ်မှုအပါအဝင်အခွန်အဆင့်ဆင့်ပေးနေရတာကြောင့်တွက်ချေမကိုက်တော့တဲ့အတွက်ပြပတင်မှုမှုကိုရန်နာထားကြတာဖြစ်ပါတယ်ဒါကြောင့်အယောင်းဝယ်မရှိသလောက်ဖြစ်နေပြီးဈေးကွက်အတွင်းမှာငွေဥတီးကြောက်လက်ကျန်များနေရလို့ ARD တိုင်းကငွေဥတီးကုန်တဲ့တူဟာပြောပါရယ်ပြီးခဲ့တဲ့စက်တင်ဘာလအတွင်းကငွေဥတီးကြောက်တပိတ်တာကို15000ကျော်ထိပေါင်းစည်းရှိခဲ့ပြီးလက်ရှိမှာတော့တပိတ်တာကို8000ကျပ်ဈေးထိကျဆင်းသွားတာဖြစ်ပါရယ်
ပြောင်းမွေးမြူရေးလောက်ကင်တူ40ရာခိုင်နှုန်းလောက်လျော့ချသွားပါတယ်။ပြင်တွင်ပြောင်းမွေးမြူရေးလုပ်ငန်းမှာပြောင်းယောဂါကြားရောက်မှုနဲ့ရွှေ့ပြောင်းမွေးမြူရေးအခက်အခဲတွေကုန်ကျစရိတ်တွေမြင့်တက်လာတာကြောင့်မွေးမြူရေးလောက်ကင်တူ40ရာခိုင်နှုန်းလောက်လျော့ချသွားတာလို့မြန်မာနိုင်ငံပြောင်းလုပ်ငန်းအသင်းကပြောပါတယ်။ပြီးခဲ့တဲ့2019-2020စည်းရုံးတွေရာမြန်မာနိုင်ငံမှာပြောင်းမွေးမြူသူစုစုပေါင်း1000ခန့်ရှိနေပြီးပြောင်းအုံစုစုပေါင်းက2000ခန့်ရှိရပြီမဲ့2020ကာလနောက်ပိုင်းကနေလက်ရှိအထိမွေးမြူတဲ့နှုန်းလျော့ကျလာတာဖြစ်ပါတယ်။ရွှေ့ပြောင်းသွားလာမှုအခက်အခဲနဲ့မွေးမြူရေးစရိတ်တွေကြီးမားလာမှုအပါအဝင်ပြောင်းရည်ကိုပြင်ပတင်ပို့ရမှာနိုင်ငံလိုက်သတ်မှတ်ထားတဲ့အရေးသွေးကတ်သက်ချက်တွေရှိနေတာကြောင့်သူချက်မွေးမြူသူနေပါလာတာလို့မြန်မာနိုင်ငံပြောင်းလုပ်ငန်းအသင်းအဖွဲ့ဝင်တဦးကပြောပါရယ်နေစဉ်မြန်မာနိုင်ငံရှိပြောင်းမွေးမြူရေးလုပ်ငန်းတွေကနေပြောင်းရည်တန်ချိန်4000ကနေ5000ဝန်းကျင်ထွက်ရှိပြီးအဲ့ဒီထဲကပြောင်းရည်တန်ချိန် 3000 လောက်ကိုဂျပန်၊ထိုင်း၊တရုတ်နိုင်ငံ၊ကမ္ဘောဒီးယားနိုင်ငံ၊တောင်ကိုရီးယား၊အမေရိကန်၊စင်ကာပူနဲ့ဂျာမနီနိုင်ငံတို့ကိုတင်ပို့နေတာဖြစ်ပါတယ်လက်တလို့ပြင်သွင်းစည်းကွက်မှာပြားရည်တပိတ်တာကို4500ကနေ5000ကျပ်ဝန်းကျင်စေရှိပြီးပြင်ပစည်းကွက်မှာတော့မြမပြားရည်တတန်ကိုအမေရိကန်ဒေါ်လာ2500ကနေ3000ဝန်းကျင်ပေါက်စေရှိနေပါတယ
်မြမဖျဲသည့်စည်းကွက်ပျောက်ပြီးတောင်သူတွေအရှုံးပေါ်နေပါတယ်မြမဖျဲသည့်ကိုတရုတ်စည်းကွက်ကိုတင်ဖို့ရောင်းချရမှာတွက်ချေမကြိုက်တာကြောင့်ရန်ကုန်စည်းကွက်ဘက်ကိုတင်ဖို့ရောင်းချရမှာလဲဝဲလူအားနေအတွက်အရှုံးပေါ်နေလို့ဖျဲဆိုင်တောင်သူတွေနဲ့ကုန်တယ်တွေကပြောပါတယ်လက်တလုံးမှာရန်ကုန်မြို့ကတငင်းကုန်းနဲ့တိတိမင်္ဂလာဈေးကြီးတွေကိုနေ့စဉ်ဖျဲသည့်ကအစည်းရေရာနဲ့ချီဝင်ရောက်နေပေမဲ့အယောင်းဝယ်ရက်တက်နေရကြောင်းဖျဲသည့်တွေပုတ်တိုးပြီးဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်မနေ့
ကဒီတင်လာကတို့တုံးမှာအဲ့မှာသွားပြီးစဉ်းစားတယ်လို့အရေးဆုံးတယ်လေအခုကအမေကအင်းလာတဲ့ဒီမိုးရဲမဖြစ်တော့ဘူးတပည့်ရစီရမယ်တော့ဒီလိုမှလည်းလက်ရှိနေကြတာကတော့ဒီကိန်းအောင်ရောနည်းနည်းလုပ်ကြမှုတွေကတော့ကားရတဲ့ရဲစီးတွေကတော့ကောင်းကလည်းကားပေါ်လာတယ်စက်ပေါ်တင်ပြရတယ်ဒါပြတော့စက်ပေါ်တင်စက်ပေါ်တော့တင်ရတယ်အဲ့ဒါပတ်စုံတဲ့ပြရင်းနေတယ်နော်ဒီလိုမျိုးကားတည်းကြီးကျေးကြီးကဒီပြည့်စီရရောက်ပြီး55ရက်လောက်ကြာယုတ်ကြည့်ရတော့ကတော့ရေလွားနဲ့တက်တက်တက်ပြောနေတော့ပေါ့။ဆောင်းရောင်းတာတော့ပါတကူးအိတ်ရောက်ထဲလိုက်နေရတယ်။အင်းကြီးအပုံသားကိုရဲဆော့တက်ပြရတယ်။ခိုက်ကြတာပါတကူးပုံမမရတဲ့ဘူး။နောက်ကအိတ်ထဲကနေလည်းပါတကူးဆယ်ဝန်းကားတော့လိုက်ဆောင်းပြီးစိုက်ရောနေရတယ်။
လက်ရှိတရုတ်ဘက်မှာလည်းဖျဲသည့်တွေဈေးကွက်ထဲဝင်ရောက်လာကြအောင်ရောင်းလို့သူကများပြီးဝယ်လိုအားကနည်းလို့ဈေးကွက်ကထိုးကျသွားတာဖြစ်ပါတယ်။အရင်ကဖျဲသည့်စကြောက်တန်ခွဲပါ12ဘီကတစီကိုတရုတ်ယွမ်ငွေ13000အထိအမြင့်ဆုံးဈေးရရှိခဲ့ပေမဲ့လက်ရှိမှာယွမ်8000ကနေ11000ဝန်းကျင်သာပေါက်ဈေးရှိနေပါတယ
်။ဖျဲတဲ့ပုံမှာဒီပုံမှာဒီကြည့်တော့ဘာလို့လဲမသိဘူးတော်တော်လည်းတော်တော်များများတကယ်ဘူးရဲနဲ့ဆိုတဲ့ဘူးလို့ဘူးလို့ဆိုင်တဲ့ဒီကတိကတည်းကအောက်ထပ်ပုံတော့ဆောင်းရတယ်လို့မဟုတ်တဲ့တိုင်းမှာဆက်ပါလေအများကြီးကဘူးသတိကြိုက်တယ်ဆိုရင်တော့မှန်မှန်ကန်ကန်နဲ့တုံးတဲ့တုံးမဲ့ဆိုင်မဲ့ဆိုရင်ဒီဟာကဘယ်တည်းတော့မင်းကငါးပင်ကန်လည်းငါးတာတော့ရပါ
ရန်ကုန်ဈေးကွက်မှာဖျဲသည့်ဒုံးကြီးအမဲ Black Jake 115နဲ့ဘာဟုပါလီ711အမျိုးအစားဖျဲသည့်အလုံးကြီး3600ဝန်းကျင်ပါတဲ့စနေဘေးကတစ်စီးကို42သိန်းကနေ45သိန်းကျပ်ပေါက်ဈေးရှိနေပါတယ်။ဒုံးကြီးအကြသည်မဲခေါင်ဟီယာစတဲ့အမျိုးအစားတွေကတော့စနေဘေးကတစ်စီးကို43သိန်းကနေ46သိန်းပေါက်ဈေးရှိနေပေမဲ့အောက်တိုဘာ4ရက်နေ့ထိဝယ်သူမရှိတဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ကုန်တယ်တွေကပြောပါတယ
်အခုဆက်ပြီးစက်တင်ဘာလ28ရက်ကနေအောက်တိုဘာ3ရက်နေ့ထိဈေးကွက်တွေအတည်ကျနိုင်နေဖြစ်သွားတယ်လေယာထွက်ကုန်တည်နေစင်းတွေကိုပြောပြပေးချင်ပါတယ်မြေဘေးပေါ်ချိန်ဖြစ်လို့မြေဘေးစီစင်းတွေလည်းပြန်ကြဆင်းလာပါတယ် Mandalay kosi dai sikwe ma pikhe de ogau la ga dollar ze sa au si ze rwe ne pya nyi be si tapaita go 16500 won chin thi nyet tet khe ya ga ni le shi ma ro tapaita go 13000 ga ni 15000 che thi ze pyan ja sin la ra twi ya ba de
piba awe ne bi ze ja sin twa de chit ton ni ga ro aku de ba ma pyan tet yi pya la ba de Yango Piano Gonzi Daima, Autoba Tonga Niga, Seipu Didatwa, Chetoni Tabidago, Nazo, Natong Niagani, Aminzo, Dono Diaje, Minchen Didatwa, Chetoni Tabidago, Tongu Yagani, Natongunia Jaja, A Didi Bowsi Shinibi, Tabet Dwin, Tabidago, Dia Wenjin Jet, Zimita Lavare, Akunema, Chetoni Ya, Seipu Mu Yonebi, A Tranole, Georgia Niajo, Jiba away, Shibaga, see some nitten I nello. Jeton sight down to Rene, Gong de Riga, Kaman Tajavare.
Former Times Media got ten set big about a good old Malumi Rene, she premiered today, she mentioned Chiao Chiao Mabia. Good old Magaye, she can have premiered today, she mentioned the Pimmy Naye, a county poor son and chetry. Land away, Jaula, Jimabe, Lunga Due, Pawe Mua, a Kia Chalabare. ကုလသမဂ္ဂရဲ့ရေရှိခဲ့တဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေကိုပြန်လည်သုံးသပ်တဲ့ညီလာခံမှာရည်မှန်းချက်တွေလမ်းလွဲမလို့ဖြစ်နေတဲ့အတွက်ပြန်လည်အားစိတ်ဆောင်ရွက်တဲ့နေရာမှာလူငယ်တို့နဲ့လက်တွဲဆောင်ရွက်သွားမယ်လို့ဆိုပါတယ်ညီလာခံမှာတက်ရောက်စကားပြောဖို့ဖိတ်ကြားခံရတဲ့သဘောပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူကိုဟင်းထက်ဦးကိုမေးမြန်းပြီးနန်းလောင်ကဒီတစ်ပတ်
ကုလသမဂ္ဂရဲ့ရည်ရှိခန်းနဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေပြည့်မီနိုင်ဖို့ကုလရဲ့ဥဆောင်မှုနဲ့နိုင်ငံတကာကကြိုးပမ်းနေကြတာမှာလူငယ်တို့ရဲ့အခမ်းအနားကလည်းအထူးအရေးပါလာပါတယ်2030ခုနှစ်မှာပြည်မီဖို့ရည်မှန်းထားတဲ့အချက်18ချက်ပါရည်မှန်းချက်တွေအကောင့်ထဲဖွဲ့တဲ့နေရာမှာမူဝါဒရေးဆွဲတဲ့နေရာမှာရောဆုံးဖြတ်ချက်တွေချမှတ်တဲ့နေရာမှာပါဖက်ပေါင်းဆောင်ကလူငယ်လူရွယ်တွေရဲ့အတန်ကိုထက်တွင်နိုင်ဖို့ကမ္ဘာနိုင်ငံဆောင်ကလူငယ်တွေကိုဖိတ်ကြားပြီးသူတို့ရဲ့စိုးရင်ချက်အကြံပြုချက်နဲ့တောင်းဆိုချက်တွေကိုတင်ပြခွင့်ပြုခဲ့တာပါနိုင်ငံပေါင်း159နိုင်ငံကလူငယ်4000ကျော်တက်ရောက်ခဲ့ကြပြီးတော့အဲ့ဒီထဲမှာမြန်မာနိုင်ငံကတဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူလူငယ်တဦးဖြစ်တဲ့ကိုဟင်းထက်ဦးလည်းတူပါဝင်ပ
ါ SCG ကိုကုလသမဂ္ဂကနိုင်ငံတိုင်းပါဝင်ပြီးတော့နိုင်ငံတိုင်းရဲ့ခေါင်းဆောင်တွေကလက်မှတ်ထိုးခဲ့တာက2015ခုနှစ်စက်တင်ဘာပေါ့အဲ့တော့သူကနှစ်တိုင်းစက်တင်ဘာလပြန်ရောက်ပြီဆိုလို့ရှိရင်သူတို့လက်မှတ်ထိုးခဲ့တဲ့ရည်မှန်းချက်တွေသူတို့ဘယ်အနေထားရောက်လာပြီလဲအဲ့လိုမျိုးပြင်ဆင်ကြရတယ်အဲ့တော့ဒါတစ်နှစ်တာပြင်ဆင်မှုပေါ့ပြီးလို့ရှိရင်တစ်နှစ်တာရဲ့စက်တင်ဘာလရောက်ပြီဆိုလို့ရှိရင်စက်တင်ဘာလကအောက်တိုဘာလအကူကြလို့ရှိရင်သူတို့ပြန်ပြီးတော့ဒါတွေကိုပြန်ဆွေးနွေးကြရတယ်ပေါ့အဲ့တော့ကျွန်တော်က2021-2022ဝင်းကျင်လောက်တည်းကပြင်ဆင်ခဲ့ပြီးတော့လူငယ်တယောက်အနေနဲ့ပေါ့လူငယ်တွေကသူတို့ဒီရည်မှန်းချက်တွေကိုကောင်းတဲ့ပေါ်နေရမှာဘယ်နေရာမှာလိုအပ်တာရှိနေလဲဘယ်နေရာမှာအောင်မြင်နေလဲဆိုတာတွေကိုလူငယ်တခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့လေ့လာတယ်ပြီးတော့ပါဝင်ခဲ့တယ်အဲ့ဒီအတွက်ကြောင့်2023စက်တင်ဘာသူတို့ပြန်ပြီးတော့ဒီဟာတွေကိုရည်မှန်းချက်တွေပြန်ဆန်းစစ်တဲ့အခါမှာကုလသမဂ္ဂလူငယ်ရေးရာဌာနကနေပြီးတော့ကျွန်တော်ကိုဖိတ်ကြားခဲ့တယ်ဗျအဓိကကတော့မတိမငိမ်ဖြစ်နေတဲ့နိုင်ငံကလူငယ်တွေကဒီရည်မှန်းချက်တွေအကောင့်ထဲပေါ်နေအောင်သူတို့ရဲ့အမြင်ဘယ်လိုရှိသေးပေါ့အဲ့တော့အဲ့ခါနဲ့ပတ်သက်ပြီးတော့အဓိကပြောဖို့တော့ဖိတ်ကြားချက်ချင်ခဲ့ရခင်ဗ
ျကုလသမဂ္ဂဌာနချုပ်ရှိရာအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကညီလာခံမှာတက်ရောက်ဆွေးနွေးခဲ့တာဖြစ်ပါတယ
်ကျွန်တော်ကိုဖိတ်ကြားတာဗမာနိုင်ငံကလူငယ်တယောက်အနေနဲ့ဖိတ်ကြားတယ်နိုင်ငံတိုင်းကလူငယ်တော့သူတို့မဖိတ်ကြားနိုင်ဘူးပေါ့အဲ့တော့ဗမာနိုင်ငံကိုစားပြုအပြင်ဗမာနိုင်ငံလိုပဲတခြားမတိမငိမ်ဖြစ်နေတဲ့နိုင်ငံတွေရဲ့ကိုစားပြုဒီလိုခေါင်းစဉ်နှစ်ခုအောက်ကနေပြကျွန်တော်ဖိတ်ကြားခဲ့ခံရတယ်ဗျအဲ့တော့အခုလက်ရှိကျွန်တော်တို့မှာ war fragile states ဆိုတာမတိမငိမ်ဖြစ်နေတဲ့နိုင်ငံများဆိုရဲ index ရှိတယ်ဗျအဲ့ဒါကတော့ကမ္ဘာမှာမတည်ငြိမ်ဖြစ်နေတဲ့နိုင်ငံအခု20 30ပေါ့ထိတ်ဆင်းမှာပေါ့ကျွန်တော်ဗမာနိုင်ငံကတော့ထိတ်ပိုင်းမှာပါနေတယ်အဲ့လိုပဲ Ukraine လိုနိုင်ငံမျိုး Afghanistan လိုနိုင်ငံမျိုး Africa ကဆို South Sudan လိုနိုင်ငံမျိုးနိုင်ငံတွေပါနေတယ်အဲ့တော့အဲ့နိုင်ငံတွေအားလုံးကအတန်တစ်ခုအနေနဲ့ကျွန်တော်ကိုစားပြုခဲ့တယ်ဗျပြီးတော့ဗမာနိုင်ငံကိုလည်းကျွန်တော်ပါအောင်ခဲ့ပြောခဲ့တယ်ဘာကြောင့်လဲဆိုတော့ဗမာနိုင်ငံကကျွန်တော်လာတဲ့နိုင်ငံဖြစ်လို့ဗျ
ကုလသမဂ္ဂရဲ့ရည်မှန်းချက်တွေအကောင့်ထဲဖွဲ့တဲ့နေရာမှာလူငယ်တွေကြုံတွေ့နေရတဲ့စိန်ခေါ်ချက်နဲ့အဟံအတာတွေလိုအပ်နေတဲ့အခွင့်အလမ်းတွေလူငယ်တွေဖက်ကအပြည့်အဝပါဝင်အကောင့်ထဲဖွင့်နိုင်မဲ့နေလန်တွေရက်ွက်ကြေးရွာကနေနိုင်ငံအစစ်အထိဖက်ပေါင်းဆောင်ကလူငယ်တွေအတိတ်ပဲရှိရှိပါဝင်နိုင်မဲ့အနေအထား ူငယ်တွေဥဆောင်အကောင့်ထဲပေါ်နိုင်ခဲ့တဲ့အခြေအနေတွေကိုတက်ရောက်လာတဲ့နိုင်ငံအကောင်ဆောင်တွေတန်တမာတွေနဲ့ကိုယ်စားလှယ်တွေနားထောင်ခဲ့ကြတာပါ
လက်ရှိကတော့ကျွန်တော်တို့အဓိကတောင်းဆိုနေတာကတော့ငွေကြေးထောက်ပံ့မှုပြ။ဘာလို့လဲဆိုတော့ကျွန်တော်တို့ဖွံ့ဖြိုးတဲ့နိုင်ငံကလူငယ်တွေဖြစ်တယ်။ငွေကြေးမရှိဘူးကျွန်တော်တို့မှာ။အဓိကအားဖြင့်အရှင်းရှင်းပဲပြောရရင်ပတ်စံမရှိဘူးဆိုလို့ရှိရင်ဒီလူငယ်တွေကကျောင်းနေဟိုကျွားနိုင်မှာမဟုတ်ဘူး။အဓိကအားဖြင့်မိဘတွေကတို့ကိုအလုပ်ပူပါမယ်။အခုတစ်ဖြစ်ကလေးပေါ့။အဓိကကတော့လိုအပ်တဲ့နေရာတွေကိုပတ်စံဘယ်လိုပေးမလဲပြီးတော့နည်းပညာပေါ့။နည်းပညာအားဖြင့်အားနည်းကြရတယ်။အဲ့တော့နည်းပညာဘိုင်းကဘယ်လိုထောက်ပံ့ပေးမလဲ။ဒါကတော့အဓိကနှစ်ခုပေါ့။အဲ့တော့ဖွံ့ဖြိုးတဲ့နိုင်ငံတွေကငွေကြေးအားဖြင့်အားနည်းတယ်။နည်းပညာအားဖြင့်အားနည်းတယ်။အဲ့တော့တို့ဘယ်လိုကူညီနိုင်မလဲ။ဒါကတော့အခုလက်ရှိကျွန်တော်တို့အဓိကတောင်းဆိုနေတဲ့နှစ်ခုပေါ့ဗျ။
ညီလာခံကိုတက်ရောက်လာတဲ့လူငယ်80ရာခိုင်နှုန်းကျော်တို့ကအသက်30အောက်လူငယ်တွေဖြစ်ကြပါတယ်။
2015လောက်ထဲကစခဲ့တဲ့အချိန်မှာလူငယ်ပါဝင်မှုတအားအားနည်းခဲ့တယ်ဗျ။အဲလူငယ်တွေနေရာလုံးဝမရခဲ့ဘူး။ဒါပေမဲ့နောက်ပိုင်းနည်းပညာတိုးတက်လာတယ်။ပြီးတော့လူငယ်တွေလည်းဒါကသူတို့ရဲ့အနာဂတ်ကိုလွှမ်းမိုးမှုရှိရဆိုတော့နားလေလာတဲ့အခါကျတော့လူငယ်တွေကသူတို့ပါဝင်ပါရမယ်ဆိုပြီးတောင်းဆိုမှုတွေပြုလုပ်လာတဲ့အခါကုလသမဂ္ဂလည်းနောက်ပိုင်းမှာနားထောင်လာတယ်ပေါ့။နားထောင်လာတဲ့အခါကျတော့ SCG Summit SCG ညီလာခံမှာလူငယ်ကဏ္ဍဆိုပြီးတော့တက်တက်ထပ်ပြီးတော့ထည့်သွင်းခဲ့ရတဲ့အနေအထားကိုရောက်လာတယ်။ပြီးတော့ကုလသမဂ္ဂကိုနိုင်ကလည်း2018ခုနှစ်လောက်မှာလူငယ်ရုံးကိုတည်ထောင်ခဲ့ပြီးတော့အဲလူငယ်ရုံးကမြင်းတဲ့လူငယ်တွေကိုရွေးချယ်ပြီးတော့ပါဝင်ရမယ်ဆိုတဲ့ဟာမျိုးလုပ်ခဲ့တယ်။အဲတော့အခုကျွန်တော်တို့သွားနေရတာကတော့90ရာခိုင်နှုန်း 1.9 ဘီလီယံကဖွံ့ဖြိုးတဲ့နိုင်ငံမှာရှိတယ်။ကုလသမဂ္ဂကအဲလူငယ်တွေအတွက်ဘယ်လိုတာဝန်ယူမှာလဲ။ပြီးတော့သူတို့ကတခြားဖွံ့ဖြိုးပြီးနိုင်ငံကလူငယ်နဲ့ရှင်လို့ရှင်နောက်ကျနေတယ်။အဲဟာကိုသူတို့ဘယ်လိုမျိုးသူတို့တန်းတူဖြစ်အောင်ဘယ်လိုမျိုးကူညီနိုင်မှာလဲဆိုရင်မိခွန်းတွေကျွန်တော်တို့လက်ရှိထုတ်နေရပြ
။ကဘာအရေးရကလူငယ်တွေရဲ့အတန်တွေကိုနားထောင်ခဲ့တဲ့ကုလသမဂ္ဂအတွေ့အမှုချုပ်ရုံးရဲ့မူဝါဒရေးရာဌာနအကြီးအကဲ Guy Rider ကလည်းနှောင်းနဲ့မှာအတည်ပြုဖို့ရထားတဲ့ SDG ရှင်းမှန်းချက်အကောင့်တွေဖော်ရေးမူဝါဒမူချက်မှာလူငယ်တူနဲ့အသေးပဲရှိစွာလက်တွဲဆောင်ရွက်ဖို့အချက်လဲပါဝင်တယ်လို့ညီလက်ခအပိတ်မင်းခွန်မှပြောဆိုခဲ့ပါတယ်။ရှိရှိကနေဖွံ့ဖြိုးတိုးတက်ရဲ့ရေးမှန်းချက်တွေကို2015ခုနှစ်ကစပြီးတော့အကောင့်ထဲပေါ်လာတာလမ်းတော်ရောက်လာပေမဲ့လို့ထိရောက်မှုတိမ်ရှိတဲ့အပေါ်အားမလို့အားမရဖြစ်လာတဲ့လူငယ်တို့ရဲ့တက်ကြွလှုပ်ရှားမှုကိုလည်း Mr. Rider ကအားရကျဉ်းနှံမိကြောင်းပြောပါတယ်။ဂျာမတန်းတို့ညီများမှုရှိရေးငတ်မှုခေါမမှုအဆုံးသက်ရေးစီရင်နွမ်းပမှုတိုက်ဖြတ်ရေးတောက်တုံးရဲ့ရရှိရေးဥဒုယာတီပြောင်းလဲမှုဟန္တာရဲ့အပြင်ဇီဝကေယစနစ်တွေကာကွယ်ထိန်းသိမ်းရေးစတဲ့အချက်18ချက်ပါ SDG ရည်မှန်းချက်တွေကို2015ခုနှစ်ကုလသမဂ္ဂထွတ်ထွေးညီလာခမှာသတ်မှတ်ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။ကျွန်မနာမပ
ါ။နန်းလောင်တင်ပြခဲ့တာပါဗျာ။အခုကြံနေတဲ့အချိန်တွင်းမှာတော့နောက်ဆုံးရသတင်းတွေကိုကိုစုံမှုကျော်ကအချင်းချုပ်ပြန်ပြောပြပေးပါဦးခင်ဗျာ
။ဒီကရက်စနစ်ဒီကရက်စနေနေ့မနေ့ကပါလက်စတိုင်းဟာမတ်စစ်သွေးကြောအဖွဲ့ဟာအစ္စရေးကိုထောင်ထဲချီတဲ့ရော့ကက်တွေနဲ့ပစ်ခတ်ခဲ့ပြီးယုတ်တည်းဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အစ္စရေးကလည်းလေကြောင်းကနေလက်တုံပြန်တိုက်ခိုက်ခဲ့ပြီးအပြန်အလှန်တိုက်ပွဲတွေဖြစ်ပွားနေပါတယ်။အစ္စရေးဝန်ကြီးချုပ်ဗင်ဂျမင်နာတာညာဦးကတော့စစ်ဖြစ်နေပြီလို့ကြေညာထားပါတယ်။ဒီလိုတိုက်ပွဲတွေကြောင့်နှစ်ဖက်ယာနဲ့ချီတည်ဆုံပြီးထောင်ထဲချီကတန်ရာရရှိထားပါတယ်။ပါလက်စတိုင်းစစ်သွေးကြောင့်ဟာမတ်အဖွဲ့ကလျှက်တပြက်ဝင်ရောက်တိုက်ခိုက်မှုနဲ့စတင်ပြီးနောက်အစ္စရေးပေါ်အခိုင်အမာထောက်ခံတယ်လို့အမေရိကန်ပြည်ထောင်စုသမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုကအစ္စရေးနဲ့အတူရပ်တည်သွားမှာလို့ကတိပြုပြောကြားခဲ့ပါတယ်။ဟာမတ်အဖွဲ့ရဲ့ဝင်ရောက်တိုက်ခိုက်မှုကိုကုလသမဂ္ဂအပါအဝင်ဥရောပခေါင်းဆောင်တွေကရှုံချခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်တခြားအများပြည်သူဆိုင်ရာကျန်းမာရေးစောင့်ရှောက်မှုအစီအစဉ်အတွက်အလူငွေအမေရိကန်ဒေါ်လာ3,000,000နဲ့ညီမျှတဲ့ဘတ် 3.6 တန်းကိုထိုင်းအစိုးရကကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကိုတောက်ကြနေကပေးအပ်လူခံခဲ့ပါတယ်။ရုရှားရဲ့ပေထိန်ဒုံးကျည်စနစ်အစ်တမျိုးဖြစ်တဲ့မြေရောကနေပြစ်လွတ်နိုင်တဲ့တိုက်ချင်းဖြစ်ပေထိန်ဒုံးကျည်အစ်ဟာတိုက်ခတ်ရေးအတွက်အစဉ်အသစ်ဖြစ်လူနေပါဖြစ်နေပြီလို့ရုရှားကာကွယ်ရေးဝန်ကြီးစာဂေးရှိုယူကစနေနေ့မှာကြေညာပြောဆိုခဲ့ပါတယ်။ရုရှားရဲ့အစင်းမြင့်တဲ့တွေကတခုဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုစော်မိုးကျော်ကတင်ပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်ဗျ။အတန်ဖန်းရုပ်တန်ဖန်းအင်ဂျင်နီယာတွေကတော့ဂျင်ဘီခုတ်နဲ့ဇူဘေးအယ်ထရက်တို့ဖြစ်ပါတယ်။ဒီကနေ့မနေ့အစီအစဉ်တွေကိုရေဒီယိုပြင် VOE website YouTube နဲ့ Facebook ဆက်မြန်နာတွေကနေတရက်ကြည့်ရှုနားဆင်ခဲ့ကြတဲ့ပရိသတ်တွေအားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာ။ VOE American ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့လည်းဝေဖန်ကြံပြုဖို့ဖိတ်ခေါ်ပါတယ်။ခုတော့ Fury American တရရဲ့မနေ့ပိုင်းအစီအစဉ်လေးကိုအခုဒီမှာပဲရနောက်ခင်ပြပါခင်ဗျာပတ်တာရှင်နေတဲ့ကောမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းပေါကခတ်သိမ်း
ရှင်းငိမ့်ပြီးကျမ်းမာရှင်လန်းကြပါလိမ့်မယ်ကျွန်တော်ကတော့ညီငယ်ပThis program.